Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည့်စုံတဲ့ညချင်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဇွန်လ23ရက်စနေညပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီမှာဧတနာကျော်ပါဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရနိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေမှာလူပေါင်း 9.66 တန်းကျော်ပိုကူးခံထားရပြီဖြစ်သလိုသေဆုံးသူစုပေါင်း 42,000 ကျော်ဝန်းကျင်ရှိသွားပါပြီ။2019ဒီဇင်ဘာလမှာတရုတ်နိုင်ငံမှာစတင်တွေ့ရှိကြတဲ့အခါဆိုရင်နိုင်ငံပေါင်း210ကျော်မှာဒီပိုကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်။ပြည်ခဲ့ရပိုင်းနေအတွင်းမှာပိုးကူးစက်မှုအခြေအနေဆိုးနေတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့24နာရီအတွင်းမှာရောဂါကူးစက်သူ 11,458 ဦးရှိပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်မှုအတည်ပြုထားတာတွင်ပဲ3သိန်းကျော်သွားပါပြီ။နိုင်ငံမှာပိုးကူးစက်မှုအများဆုံးဖြစ်တဲ့မဟာရာစထရာပြည်နယ်မှာရောဂါပိုးရှိသူ3သိန်းကျော်သွားတာဖြစ်ပြီးတော့မြို့တော်ညူဒေလီမှာတော့ပိုးကူးသူ2000တိုးလာပါတယ်။ဒီလိုမျိုးပိုးကူးစက်မှုတိုးလာပြီးမဲ့လူနာတွေပြန်နေကောင်းလာတဲ့အခြေအနေလည်းတိုးတက်မှုရှိပြီးတော့လူနာ 34,000 ကျော်ပြန်ပြီးနေကောင်းလာတယ်လို့အစိုးရကတောက်ကြနေတာပဲပြောပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့သိဆုံးမှုကအခုချိန်ထိဆိုရင် 8,900 နာကတ်လာပြီဖြစ်ပါတယ်။အိန္ဒိယမှာဈေးဆိုင်တွေ shopping center တွေစက်ရုံအလုံးရုံတွေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပြန်ဖွင့်လှစ်တဲ့အချိန်မှာပဲအခုလိုမျိုးပိုးကူးစက်မှုတွေမြင့်တက်လာတာပါ။လက်ရှိအနေအထားနဲ့ဆိုရင်အိန္ဒိယနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကမ္ဘာမှာစစ်ထုတ်ထမြောက်အဆိုးဆုံးနိုင်ငံဖြစ်ပြီးတော့တောက်ကြနေမှာပဲဗြိတိန်နိုင်ငံကိုကျော်တက်သွားတာဖြစ်ပါတယ်။သူရှိမှာတော့ American, Brazil နဲ့ Russia နိုင်ငံတို့ကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအများဆုံးနိုင်ငံတွေဖြစ်နေအစဉ်လိုက်ရှိနေပါတယ်။ရုရှားနိုင်ငံမှာတော့ဒီကနေ့ယောဂါပိုးထက်ကူးသူ 8,900 ကျော်ပြီးတော့စုစုပေါင်းပိုးကူးဆက်မှု 9,200 ကျော်သွားပြီဖြစ်ပါတယ်။24နာရီအတွင်းမှာသေဆုံးသူ114ဦးရှိပြီးတော့အခုချိန်ထိဆိုရင်တော့သေဆုံးသူပေါင်း 6,800 ကျော်သွားပါပြီ။ယောဂါပိုးကူးဆက်မှုအများဆုံးနဲ့ပိုးကူးဆက်သူ2တန်းကျော်တဲ့ American ပြည်အောင်စုမှာတော့ယောဂါကူးဆက်မှုရောကျလာနေတာတွေ့ရပြီးတော့တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လှစ်ပါတယ်။ဒါမဲ့လည်းအဲ့ဒီပြည်နယ်တွေမှာယောဂါကူးစက်မှုပြန်မြင့်တက်လာတဲ့အတွက်ကြောင့်မလို့လုပ်ငန်းတွေပြန်ပိတ်ရတဲ့အခြေအနေရောက်ပါတယ်။ယူတာနဲ့အော်ရီဂွန်ပြည်နယ်တွေကအစည်းအဝေးရေးလုပ်ငန်းတွေပြန်ဖွင့်လှစ်တာကိုရပ်ထားလိုက်ပါတယ်။တက်ဆက်စ်အပါဝင်ပြည်နယ်တချို့ကတော့လုပ်ငန်းတွေဖွင့်တာကိုရှေ့ဆက်လုပ်တာတွေ့ရပါတယ်။ပြည်နယ်အစိုးရတွေအနေနဲ့ကျန်းမာရေးဆိုင်ရာအန္တရာယ်ရှိတဲ့အခြေအနေနဲ့လူတွေအပြစ်မထွက်လို့အလုံးမလုံးကြရပဲနဲ့စီးပွားရေးထိခိုက်ရတဲ့အခြေအနေကိုချိန်ဆတွက်ချက်ပြီးတော့သူတို့ပြည်နယ်ပြန်ဖွင့်တဲ့မဖွင့်တဲ့လုံဆောင်ကြရတာဖြစ်ပါတယ်။ American ပြည်အောင်စုမှာယောဂါကူးစက်မှုဆိုင်ရာထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာ Anthony Fauci ကတော့ဒီလိုမျိုးပြည်နယ်စီးပွားရေးပြန်ဖွင့်လာတဲ့ကိုအရှင်ရှော့အလုပ်ဖို့လိုတယ်လို့ပြောသွားပါတယ်။တချိန်တည်းမှာပဲ American မှာလူများစုဝေးဆန္ဒပြတာမျိုးတွေမှာပွဲစီစဉ်သူတွေအနေနဲ့ပါဝင်သူတွေကိုနှာခေါင်းစည်းတက်ခိုင်းဖို့ကျန်းမာရေးအရာရှိတွေတိုက်တွန်းသွားပါတယ်။ပြည်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာပါဝင်သူများပြားနှာခေါင်းစည်းတက်မထားတာတွေ့ခဲ့ရပြီးတဲ့နောက် American ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအခုလိုမျိုးအကြံပြုချက်ထွက်လာတာပါလူများနဲ့ပတ်သက်တဲ့ဒီလိုစုဝေးမှုတွေမှာပါဝင်သူတွေအနေနဲ့လည်းကိုယ်အစားအသောက်ကိုယူလာပြီးတော့စားသောက်ဖို့လူများထိတွေ့တဲ့မျက်နှာပြင်တွေကိုကင်ပြီးရင်လက်တန်းစင်ဆင်းနဲ့ဆေးဖို့တွေပါဝင် CDC ရဲ့အကြံပြုချက်တွေကိုတောက်ကြနေကပဲထုတ်ပြန်သွားတာဖြစ်ပါတယ်အရင်ကထုတ်ပြန်ထားတဲ့အကြံပြုချက်တွေဖြစ်တဲ့မျက်နှာဖုံး၊နှာခေါင်းစည်းတက်ဖို့နဲ့တယောက်နဲ့တယောက်6ပေအကွာအနေထားနေဖို့လက်ကိုလည်းမကြာခဏအစေးဖို့အချက်တွေကိုလည်းပြန်ပြီးတော့ထည့်သွင်းထားပါတယ်။ American သမ္မတ Donald Trump ကဒီကနေ့စနေနေ့မှာပဲ West Point စစ်တပ်ကသူဘွယ်နင်းသမင်ခန့်မှမှာမိကွန်ပြောကြားဖို့ရှိပါတယ်။အခမ်းအနားကိုဘွယ်နင်းသမင်ကျင်းပနေကြဘောလုံးအားကစားရုံထဲမှာမကျင်းပဘဲနဲ့စစ်တပ်ကသူရဲ့စစ်ရေးပြခွင့်ပြင်မှာကျင်းပမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်လုပ်တဲ့အနေနဲ့စစ်တပ်ကတို့ဖွဲ့ရတင်းနှန်းစင်1,100ကိုတယောက်နဲ့တယောက်6ပေအကွာမှာနေရာချထားပေးမှာပါ။ဖွဲ့နေတဲ့ပြည်အခမ်းအနားကိုမိသားစုတွေလည်းတက်ရောက်လို့မရပါဘူး။ ဘိုးတန်တန်းစင်းတွေကိုယ့်နေရာကိုထိုင်ရပြီဆိုရင်တော့သူတို့နှာခေါင်းစီတွေကိုချလို့ရတယ်လို့ဆိုပါတယ်အခုလိုသမရမိန်ကွန်းပြောခြင်းဟာသမရဒေါ်နယ်ထရမ့်နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေအကြားမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတင်းမာမှုတွေရှိခဲ့ပြီးတော့လူမျိုးရေးစန့်ကျင်ဆန္ဒပြပွဲတွေမှာစစ်တပ်ကိုခေါ်ယူတာဝန်ပေးခဲ့တာအတွက်ကာကွယ်ရေးဝန်ကြီးနဲ့သမရတို့သဘောထားကွဲလွဲတာတွေဖြစ်တဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်မေလ25ရက်နေ့မှာဖမ်းဆီးမှုတစ်ခုအတွင်းရဲကအင်အားအလွန်ကျုံတုံးလို့လူမဲအမျိုးသားတဦးသေဆုံးသွားရကနေပြီးတော့ဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းပေါ်ပေါက်ခဲ့ပြီးတော့အခုသူ့နောက်ဆက်တွဲရိုက်ခတ်မှုဖြစ်နေအမေရိကန်ပြည်အရုံမှာယဉ်ကျေးမှုဆိုင်ရာပြိပခါဖြစ်နေပါတယ်။အမေရိကန်မှာပြည်ရင်းစစ်အတွင်းကျွန်းစနစ်ကိုလိုလားတဲ့ပြည်နယ်ဆက်တစ်ခုပေါင်း Confederate အမှတ်တင်ကီတာရုပ်တုတွေကိုတချို့ပြည်နယ်တွေမှာဖယ်ရှားပစ်ခဲ့ကြပါတယ်။ကျန်တဲ့ရုပ်တုတွေကိုလည်းဖျက်ဆီးမှုတွေရှိပါတယ်။တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုရီကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်လိုင်းကတင်ပြပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကကုန်ပစ္စည်းလက်ကားရောင်းချတဲ့ဈေးတစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေအထက်တွေ့ရှိလာတဲ့အတွက်အိမ်နားကလူနေရပ်ကွက်12ခုကိုအပြင်မထွက်ရအမိန့်ထုတ်လိုက်သလိုဘေကျင်းမြို့ကိုလည်းခီးသွားတွေမလာဖို့တားမြစ်လိုက်ပါတယ်။ရှင်ဖာလီဈေးကအလုံသမား45ယောက်မှာရောဂါလက္ခဏာမပြောင်းမိမယ်လဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိခဲ့ရတယ်လို့ကျောင်းအနာပိုင်ကဒီကနေ့ပြောပါတယ်။ဒါကြောင့် virus ကူးစက်မှုတွေနောက်ထပ်ထပ်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်အာဏာပိုင်တွေကဘေကျင်းမြို့အိတ်ခရိုင်မှာစစ်အတွင်းအရေးပေါ်အခြေအနေကြီးညာသလိုမျိုးလှုပ်ဆောင်နေတာဖြစ်တယ်လို့ခရိုင်တာဝန်ရှိသူတဦးကပြောပါရယ်။ COVID-19 ရောဂါကူးစက်ခံထားတဲ့9ယောက်ဟာအဲ့ဒီရှင်ဖာလီဈေးကိုသွားခဲ့တယ်လို့တောက်ကြနေကအတည်ပြုခဲ့ကြောင်းဘေကျင်းမြို့တာဝန်ရှိသူတဦးကပြောပါရယ်။ပိတ်ခံလိုက်ရတဲ့လူနေရပ်ကွက်12ခုကလူတွေအတွက်အစားအစာနဲ့နေထိုင်လိုအပ်တဲ့အရာတွေဝယ်ဖို့အတွက်ကွန်မြူနတီပါတီဝင်တွေနဲ့အခြားစီနာဝန်ထမ်းတွေကအစီအစဉ်လှုပ်ဆောင်ပေးနေတယ်လို့ဘေကျင်းသတင်းစာတစ်စောင်ကသူတို့ရဲ့လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါကြောင့်ဘေကျင်းမြို့အနေနဲ့အားသာပြိုင်ပွဲတွေနဲ့ပြည်내တစ်ခုကနေတစ်ခုခီးသွားလာမှုတွေကိုချက်ချင်းရပ်ဆိုင်သွားမှာဖြစ်ပါတယ်။ virus ကူးစက်မှုတွေမရှိတာရပ်ပေါင်း50ကျော်ရှိလာခဲ့တဲ့ဘေကျင်းမြို့အတွက်အခုလို virus ကူးစက်မှုတွေထပ်ဖြစ်လာတာကြောင့်ကန့်သတ်မှုတွေကိုပြန်လှုပ်လာနေပြီးတော့တင်းလာနေကြရင်တန်းတန်းကနေ3တန်းအထိကျောင်းတွေပြန်ဖွင့်ဖို့လှုပ်ထားတာကိုလည်းရှင်းဆိုင်လိုက်ပါတယ်ခင်ဗျာ။ဒီမနက်ကမှကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးအစိုးရရဲ့ကိန်းနဲ့ဆောင်ရွက်ပုံတွေကိုမချိနဲ့လို့ဆန္ဒပြတဲ့နိုင်ငံသား9ယောက်ပါဝင်လူ10ယောက်ကိုရဲကဖမ်းဆီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးအစိုးရကိန်းနဲ့ဆောင်ရွက်ပုံတွေကိုမချိနဲ့လို့ဆန္ဒပြတာတွေကတ်မန်ဒူးမြို့တော်မှာဆက်ဖြစ်နေပြီးဒီနေ့မှတော့လူတွေရာနဲ့ချီဆန္ဒပြခဲ့ကြပါတယ်။ဒီဘောမှာပြီးခဲ့တဲ့မတ်လကဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံရသူတွေ့ပြီးခဲ့ကလူတွေကိုအပြင်မထွက်ဘဲနေကြဖို့မိန့်ထုတ်ထားတာပါ။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်သူအရေတော်ဟာ9000ကျော်အထိတိုးလာပြီးသေဆုံးသူလည်း16ယောက်ထပ်မံနေရှိလာတာကြောင့်အစိုးရဟာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အတွက်လုံခြုံရေးရှိတာတွေသေချာလုံဆောင်နိုင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ခံနေရပါတယ်။ခတ်မန်ဒူးမြို့ကအဓိကလမ်းမကြီးတွေပေါ်မှာဒီနေ့3ရက်မြောက်အဖြစ်နဲ့ဆန္ဒပြတဲ့သူ1000လောက်ရှိခဲ့ပြီးတော့နီပေါ်ပြည်တွင်းရေးကိုဝင်အောင်နှောက်ယှက်တာကြောင့်နိုင်ငံသားတွေကိုဖမ်းတာလို့ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်။တောင်ကိုရီးယားမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ49ယောက်ထပ်ပြီးတော့တွေ့ရှိခဲ့ပါတယ်။ဒီထဲက44ယောက်ကတော့လူဦးရေထူထပ်တဲ့မြို့တော်ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာရောဂါကူးစက်ခံသူ1251ယောက်နဲ့သေဆုံးသူ198ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဆိုးမြို့ဒေသခံတွေအနေနဲ့အခုသတင်းမှတ်ကုန်မှာဘဲမှမသွားဘဲအိမ်မှာပဲနေဖို့နဲ့လူတွေအပြင်ထွက်တာတွေများလာတာကဗိုင်းရပ်စ်ကူးစက်မှုတွေတဖန်ပြန်ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးလာနေတယ်လို့ KCDC ရဲ့ညွှန်ကြားရေးမှူးကလည်းပြောကြားလိုက်ပါတယ်ခင်ဗျာ။ Australia နိုင်ငံမှာဒီနေ့ပြုလုပ်ခဲ့တဲ့လူမျိုးရေးခွဲခြားမှုကိုစန့်ကျင်ကန့်ကွက်ပြီးလူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုတဲ့ဆန္ဒပြပွဲကိုလူတွေထောင်ထဲချီပါဝင်ခဲ့ကြပါတယ်။ပြည်내ကောင်းဆောင်တွေက Australia နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေဒုတိယလိုင်းဖြစ်လာမှာကိုစိုးရိမ်ရတဲ့အတွက်ဆန္ဒပြပွဲကိုမလုပ်ဖို့သတိပေးတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာနှာခေါင်းစည်းမျက်နှာဖုံးတွေတက်ပြီးတယောက်နဲ့တယောက်ခက်ခေါက်ကအနေထားနဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေအများစုကငြင်းငြင်းချမ်းချမ်းရှိခဲ့ပြီးဆန္ဒပြတဲ့သူတွေဟာလည်းလမ်းတွေပန်းခြံတွေမှာစုဝေးချီတက်ခဲ့ကြပြီးတော့တရားမျှတမှုမရှိဘဲငြင်းငြင်းမှုမရနိုင်ကြောင်းစတဲ့လက်ကင်ပိုစတာတွေကိုကင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒီနေ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေအတော်များများကိုလည်းခြားထားတာကိုတွေ့ခဲ့ရပါတယ်။အမေရိကန်နိုင်ငံမင်နီယာပိုလစ်မြို့မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တေဆုံးပြီးတဲ့နောက် လူမျိုးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကမ္ဘာတစ်ဝှမ်းမှာဖြစ်လာနေတာပါ။ဩစတြေးလျနိုင်ငံတစ်ဝှမ်းကဒီနေ့ဆန္ဒပြပွဲတွေထဲမှာတော့ပတ်မြို့ကဆန္ဒပြပွဲကအကြီးဆုံးဖြစ်ခဲ့ပါတယ်။အနောက်ဩစတြေးလျပြည်နယ်အကြီးအကဲမောက်မဂါဝန်ကဒီဗိုင်းရပ်စ်ကူးစက်မှုကာယောဂါဆိုးကြီးမပြီးမချင်ဆန္ဒပြပွဲတွေမလုပ်ဖို့ပန်ကြားပေမဲ့လည်းဆန္ဒပြပွဲတွေကိုလှုပ်ခဲ့ကြပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစန်ကလည်းလူမှုဆန္ဒပြပွဲတွေကတိုင်းပြည်ပြန်နယ်လန်ထူဖို့လုပ်တဲ့နေရာမှာအန္တရာယ်ရှိလာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်ခင်ဗျာ။ American စစ်တပ်မှာပုံနေတဲ့လက်နက်တွေနဲ့မော်တော်ယာဉ်တွေကိုဒေသခံရဲတပ်ဖွဲ့တွေကိုလှူတဲ့ Pentagon American စစ်ဌာနချုပ်ရဲ့အစည်းအဝေးမှာစစ်ဝေဖန်တာတွေတိုးလာနေပါတယ်။ American မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားတဲ့တေဆုံးသွားတဲ့ပုံမှာကန့်ကွက်ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီဖြစ်နေချိန်မှာပဲAmerican စစ်ဌာနချုပ်ရဲ့ဒီအစည်းအဝေးမှာဆန်းစစ်ဝေဖန်တာတွေဖြစ်လာနေတာပါ Pentagon စစ်ဌာနချုပ်ရဲ့1033ဆိုတဲ့အစည်းအဝေးဟာ1992ခုနှစ်ကစတင်ခဲ့တာကြောင့်ဆယ်စုနှစ်တည်းနဲ့ချီရှိလာခဲ့တာဖြစ်ပြီးတော့အခုထိ American Dollar 9 Billion ကျော်တန်ဖိုးရှိတဲ့လက်နက်ပစ္စည်းခရီးယာတွေကိုရဲတပ်ဖွဲ့ကိုလှူဒါန်းခဲ့ပြီးလည်းဖြစ်ပါတယ်ဒီထဲမှာ American စစ်တပ်မှာအသုံးပြုတဲ့မောင်းမြန် Rifle တွေနဲ့ Afghan နဲ့ Iraq က American တပ်တွေမှာအသုံးပြုတဲ့မိုင်းတန်ခံနိုင်တဲ့စစ်ကားတွေလည်းပါဝင်လာဖြစ်ပါတယ်ဒီလနဲ့တည်းကလူတွေရဲ့အသက်ပေါင်းများစွာကိုကာကွယ်နိုင်ခဲ့သလိုရဲတပ်ဖွဲ့ကိုအရေးပေါ်တုံ့ပြန်ဆောင်ရွက်နိုင်ဖို့အတွက်လည်းလှုံ့ဆော်ပေးနိုင်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့တွေကဒီစီဇန်နဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုပါတယ်။ဒါမဲ့လည်းဒီလက်နက်ပစ္စည်းခရီးယာတွေကရဲတပ်ဖွဲ့ဝင်တွေကိုပုံမှန်မိုးစေးရှာဖွေတာတွေနဲ့ဆန္ဒပြတာတွေပေါ်မှာအင်အားအလုံးကျော်အသုံးပြုတာတွေဖြစ်ပေါ်စေတယ်ဆိုပြီးတော့ဝေဖန်သူတွေကထောက်ပြပြောဆိုနေကြပါတယ်။ရဲတပ်ဖွဲ့ကအင်အားသုံးဖြည့်ရှင်းတာတွေကိုလူလူကမကြေမနက်ဖြစ်တဲ့ပုံမှာတုံ့ပြန်တဲ့အနေနဲ့သမ္မတဥပမာအစိုးရက2015ခုနှစ်မှာဗနက်လန်စွတ်တွေဒုံးလန်းတဲ့လောင်ချာတွေနဲ့အခြားစစ်ဖက်သုံးပစ္စည်းကရိယာတွေကိုမလွှဲပြောင်းရဘူးဆိုပြီးတော့ဒီစီဇန်မော်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ကအဲ့ကန့်သတ်ချက်တွေကို2019ဩဂတ်လမှာပြန်ပြီးတော့ရုပ်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီရီကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လှန့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရသိတောင်မြို့နယ်ဒုံပိုင်နယ်ချမ်းဆောက်ရဲစခန်းကိုဒီကနေ့မနက်ပိုင်းမှာအေအေဘက်ကဝန်ရောက်တိုက်ခိုက်တာကြောင့်ဒေသခံတွေတင်းရှောင်လေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါရသိတောင်မြို့နယ်ကဒုံပိုင်နယ်ချမ်းဆောက်ရဲစခန်းကိုဒီမနက်မှာအေအေရခိုင်လက်နက်ကန်ဖွဲ့ကဝန်ရောက်တိုက်ခိုက်တာလို့တမရပြောခွေရဗိုလ်မှူးချုပ်စော့မင်းထွန်းကပြောပါတယ
်ဒီနေ့မနေ့ကတော့9နာရီခွဲလောက်မှာအမူမော်ဒေသမှာရှိတဲ့ဒုံးပိုက်ရဲစခန်းညနေကတော့ရတိတော်ညနေတည်းမှာပါမယ်ဒုံးပိုက်ရဲစခန်းကိုအေးကျမ်းပတ်ကောင်းတဲ့ညကျွန်တော်လာရောက်ပြစ်ခတ်ခဲ့တာရှိတယ်ခဲပွဲတော့10မိနစ်15မိနစ်လောက်ဖြစ်ကြာဒီရှေ့ဘက်ကိုအေးကျမ်းပတ်ကောင်းတဲ့ဘက်ဆောက်ပါခတ်ပြီးသွားတယ်ကျွန်တော်ထိခိုက်တာရရှိမှုမရှိပါဘူးတမရနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့လူမျိုးရေးဆိုင်ရာလုပ်ငန်းများဆက်လက်ဆောင်ရွက်လျက်ရှိပါ
ဒုံးပိုက်ကြီးရွာအုပ်ချုပ်ရေးမှူးကတော့တနပ်ပြစ်တန်ကြားတာနဲ့ရွာသားတွေနေဆက်ရာကိုထွက်ပြေးနေရတယ်လို့ဆိုပါတယ
်။မနေ့9နာရီ7လမှာဖြစ်တာဆိုတော့ရွာသားတွေကြောက်ပြီးတော့အကုန်လုံးမိတ်ဆက်ရာပြင်လို့ရှိရပြင်းချင်နေတာပေါ့။အောင်မလိုက်ရယ်ဆံမဲ့ရယ်စစ်တေဖက်ကိုလည်းသွားတဲ့သူသွားပါရဲ့။အင်ဂျီတို့လူတွေတို့မထိပါဘူးရွာသားတွေအတွက
်။ဒီပြစ်ခတ်တိုက်ခိုက်မှုတွင်ရဲစခန်းဘက်ထိခိုက်မှုအခြေအနေကိုတော့မသိရသလိုရဲစခန်းဘက်ကိုသွားလာတဲ့လူတွေလည်းမရှိဘူးလို့သူကဆိုပါတယ်။ဒေသခံမျိုးရလို့တော့ကိုစလေဥခင်မောင်လတ်ကတော့ဒီတိုက်ခိုက်မှုတွင်ထိခိုက်မှုအခြေအနေရှိနိုင်တယ်လို့ဆိုပါတယ
်လူနာတင်ကားကစီတော့ရောက်ရောက်လာတဲ့ဖြစ်ပေါ်တွေတော့ကြားတယ်အဲ့ဒီအမီမော်ကတစ်ဖြစ်စစ်တီဖြစ်ပေါ့တခါတော့ကြားမတော်ဘူးခင်လေ
ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဒုံးပိုက်နယ်ချဆောက်ရဲစခန်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်အခြေအနေကိုမသိရသေးဘူးလို့ဆိုပါတယ်ပြည်ကရဲမေလ၂ရက်နေ့ကလည်းဒုံပိုက်ကျေးရွာနေမှာနေချဆောက်ရဲသားဖွဲ့ဝင်တချို့နဲ့အေအေတို့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့နေချဆောက်ရဲသားဖွဲ့ဝင်တို့တန်ရာရရှိသွားခဲ့ပါတယ်။မေလ29ရက်နေ့ကလည်းရတိတောင်မြို့နယ်ကတဆင်းမြိုင်နေချဆောက်ကင်းစကန်းကိုအင်အား100လောက်ရှိတဲ့ရခိုင်လက်နက်ကန်အေအေဖွဲ့ကနေဝင်ရောက်တိုက်ခတ်ခဲ့ပြီးရဲသားဖွဲ့ဝင်6ဦးနဲ့မိသားစုဝင်3ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာရဲသားဖွဲ့ဝင်အနည်းဆုံး4ဦးကြဆုံးခဲ့ပါတယ်။နောက်တစ်ရက်မှာမိသားစုဝင်တွေကိုပြန်လှုပ်ပေးခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကိုအခုချိန်ထိဖမ်းဆီးထားဆဲဖြစ်ပြီးသူတို့ရဲ့အခြေအနေအတိအကျကိုလည်းမသိရသေးပါဘူး။ရခိုင်လက်နက်ကိုင်အေဘက်ကနေ2019ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗူဒိတောင်မြို့နယ်မှာရှိတဲ့ကတိလငမင်းပေါ်ဂုတ်ပြီးနဲ့ကြောက်တောင်ရဲကင်းစခန်း၄ခုကို၎င်းမလ9ရက်နေ့မှာဘုံနှုံမြို့နယ်မှာရှိတဲ့ယူရီယုတ်ရဲကင်းစခန်းကို၎င်းအေပြီလ10ရက်နေ့မှာမြောက်ဦးမြို့မှာရှိတဲ့ရဲတိုင်းရင်ဌာနချုပ်အား၎င်း
ဆူရန်လက်16ရက်နေ့မှာဗူရီတောင်မြို့နယ်ကညောင်ချောင်းနယ်မြေရေကင်းစခန်းကိုလကောင်းဝေရောက်တိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရာရရှိခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ဖမ်းဆီးခံခဲ့ရတယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားတနေ့ကျော်ကြာစစ်ရေးတင်းမာမှုဖြစ်စ ဒီနေ့ကျွန်တော်ရန်တိုင်းကချင်းညာပြည်သားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်ရန်တိုင်းကချင်းညာပြည်သားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်ရန်တိုင်းကချင်းညာပြည်သားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်ရန်တိုင်းကချင်းညာပြည်သားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်ရန်တိုင်းကချင်းညာပြည်သားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်ရန်တိုင်းကချင်းညာပြည်သားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်ရန်တိုင်းကချင်းညာပြ တွေနဲ့တရားစွဲဆိုခံရတဲ့အပေါ်အစိုးရကကာကွယ်ပေးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘဟုပြန်ကြားရေးကော်မတီဝင်စာရေးဆရာမုံရွာအောင်ရှင်ကသူ့ရဲ့ပုဂ္ဂလိကအမြင်ကိုအခုလိုပြောပါတယ
်အခုမတရားတဲ့ဥပဒေပဲဖြစ်ဖြစ်အကြဖက်ဥပဒေပဲဖြစ်ဖြစ်ပေါ့လေအခုကျွန်တော်တို့ရဲဘော်တွေတရင်သမားတွေအဲဒုက္ခရောက်နေတယ်ခံစားနေရတယ်အဲဒီဟာတွေရဲ့အခြေခံအကြောင်းကတော့လေကျွန်တော်တင်တယ်အစိုးရဆိုတာကတော့တကူလုံးနဲ့တော့ဆိုင်တယ်သို့တော်လည်းပဲကျွန်တော်တို့မှာအကန့်အသတ်တွေရှိတယ်အဲ့ဒီအကန့်အသတ်တွေကိုလောလောဆယ်အစိုးရအနေနဲ့ကကျော်လွန်လို့မရသေးဘူးလို့ကျွန်တော်ကမြင်တယ်နော်အဲ့တော့ကျွန်တော်တရားဘယ်လိုကျော်လွှားမလဲဆိုရင်တော့တွတ်တော်တွေကပဲကျွန်တော်တို့ကျော်လွှားမှာပါ
လွတ်တော်မှာမေကွန်မေးမြန်းတာမျိုးကနေဖြည့်ရှင်းဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းသူကပြောပါတယ်။သတင်းသမားတွေကိုကောက်ွယ်နိုင်ဖို့ဆိုရင်သတင်းမီဒီယာဥပဒေကိုထိထိရောက်ရောက်ပြင်ဆင်ရေးဆွဲဖို့နဲ့သတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကိုညှင့်တင်ဖို့လိုအပ်ကြောင်းလည်းမုံရွာအောင်ရှင်ကအကြံပြုပါတယ်
။မီဒီယာဥပဒေကိုတကယ်ပြည်ပြင်းတဲ့မီဒီယာဥပဒေဖြစ်ဖို့လိုတယ်။ကျွန်တော်တို့ပြီးခဲ့တဲ့2014လောက်ကဒီပြုတ်ထားတဲ့မီဒီယာဥပဒေကတကယ်တော့ဘာမှပြည့်စုံတဲ့ဥပဒေတော့မဟုတ်ဘူးအဲ့တော့ဒီဟာကိုတည်တည်ချာချာပြန်ပြီးတော့တကယ်တိတိယောက်ယောက်ဖြစ်တဲ့ခင်နဲ့လဲမျောညီတဲ့မီဒီယာဥပဒေကောင်တစ်ခုဖြစ်အောင်ပြန်ပြီးတော့လုပ်ကြရလိမ့်မယ်လို့ယူဆတယ်ဒါဥပဒေပိုင်းပေါ့နောက်နံပါတ်2ကတော့မီဒီယာကောင်စီရဲ့အခန်းကဏ္ဍကိုဒီရက်ပို့ပြီးတော့ညှင့်တင်ဖို့လိုမယ်လို့ကျွန်တော်တို့ယူဆတယ
်အရက်ပဲအဖွဲ့အစည်းဝင်တူဖြစ်တဲ့ဦးတွင်လင်းအောင်ကသတင်းမီဒီယာဥပဒေမှာသတင်းရယူပိုင်ခွင့် RTI နဲ့ပတ်သက်လို့အာမခံရှိစေဖို့အတွက်လည်းအခုလိုအကြံပြုပါတယ
်အခုဆိုရင်ကောင်စီဥပဒေထဲမှာက RTI နဲ့ပတ်သက်တဲ့အချက်မျိုးတွေဆိုဘာမှမရှိဘူးဆိုတော့သတင်းချက်လက်ရဖို့အတွက်ကိုတောင်းလို့မပေးရင်ဘာပြန်လို့ရရဆိုတာဟာတော့မပေါ့ဆိုတော့အဲ့ဒီမှာဘာပဲပါနေလဲဆိုတော့လောဆယ်မှာဒင်းသမားတွေကမှားယွင်းမှုရှိရင်တော့ဘယ်လိုတိုင်မယ်ဘယ်လိုညှိနှိုင်းမယ်ဘယ်လိုရေးမယ်ဆိုတာပါတယ်ဒင်းသမားတွေကဒီအချက်လက်တွေကိုဒီတက်ဆိုင်ရာဌာနတွေကနေပြီးတော့မှရအောင်လို့တောင်းတဲ့အခါမှာမရရင်တော့အဲ့တက်ဆိုင်ရာဌာနတွေကဘယ်လိုပြန်တာဝန်ယူမယ်ဆိုတဲ့အချက်ကြတော့ချီရီရောရှင်းရှင်းလေးမပါဘူးဒါတော့ကျွန်တော်ဥပမာတစ်ခုအနေနဲ့ပြောတာကျွန်တော်ချိန်တယ်အများကြီးရှိတယ်ဆိုတော့မီဒီယာကောင်ဆယ်ကိုပို့ပြီးတော့ခန့်ခန့်တာမြင့်မှုဆိုရင်သူပေါ်ပေါက်ဝေးဖွားလာရလမ်းကြောင်းဖြစ်တဲ့မီဒီယာကောင်ဆယ်ဥပဒေကိုပို့ပြီးတော့ထိရောက်အောင်ပြင်ဆင်ဖို့လိုပါတယ်အဲ့ဒါကိုကျွန်တော်ဒီတော်တော်အနေနဲ့တာဝန်ယူရတယ်
နောက်ပြည်စုံနဲ့ RTI ခေါ်တည်င်းရယူပိုင်ခွင့်နဲ့ပတ်သက်တဲ့ဥပဒေပေါ်ပေါက်အောင်လဲဆောင်ရွက်ကြဖို့တိုက်တွန်းချပါတယ်VOM သတင်းဌာနရဲ့ editor ချုပ်ဦးနေမျိုးလင်းကတော့အစိုးရဌာနကပြောရေးဆိုခွင့်ရှိသူစီးရင်တွေထုတ်ပြန်ပေမဲ့ဆက်သွယ်တဲ့အခါမရတာကြောင့်သတင်းရယူဖို့ခက်ခဲကြောင်းထောက်ပြပြောဆိုပါတယ်။ဦးနေမျိုးလင်းကသူအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့ဖမ်းဆီးခံရစဉ်ဥပဒေကြောင်းအရကောက်ွယ်ပေးသူရရှိဖို့ခက်ခဲတဲ့အခြေအနေကိုကြုံရတာကြောင့်အခုလိုအကြံပြုတိုက်တွန်းပါတယ်
။မီဒီယာသမားတွေတခုခုဖြစ်ပြီဆိုရင်ဥပမာကျွန်တော်ဖြစ်ပြီဆိုရင်ရှင်းနေပြီသူ့ကိုကောအမန်မဒီဘူးမီဒီယာကောင်စီအနေနဲ့ဒီလိုမျိုးဥပဒေထောက်ကူပြုအခွင့်အလိုမျိုးဖန်တီးပေးတဲ့နဲ့မီဒီယာကိုကာကွယ်ပေးမဲ့ဥပဒေထောက်ကူပြုအခွင့်တန်တန်မာမာရှိဖို့လိုတယ
်မန္တလေးအခြေစိုက် Voice of Myanmar VOM သတင်းဌာန Editor ချုပ်ဖြစ်တဲ့ဦးနေမျိုးလင်းကိုအကြမ်းဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့ပြီးခဲ့တဲ့မတ်လကတရားစွဲဆိုခဲ့တယ်လို့ရခိုင်ခြေစိုက်နေရင်စရာသတင်းဌာနကသတင်းသဘာ2ဦးဖမ်းခံရပြီးသတင်းဌာနအချို့ရဲ့ website တွေကိုလည်းအာဏာပိုင်တွေကပိတ်ပစ်ခဲ့ပါတယ်အကြမ်းဖက်တိုက်ဖြည့်ရေးဥပဒေနဲ့အရေးယူခံရတာမျိုးမရှိစေဖို့အတွက်အကြမ်းဖက်မှုကျူးလွန်အောင်လှုပ်ဆော်တဲ့အရေးသားမျိုးမဖြစ်စေဖို့တည်င်းသမားတွေအနေနဲ့သတိထားတဲ့ကြောင့်တရားလွတ်တော်ရှေ့နေဦးတန်းစော်အောင်ကထောက်ပြပါတယ်
အဲ့တော့ဒီမှာကတော့အကြမ်းဖက်သမားတွေလို့ကျွန်တော်ပြောဘယ်သူလက်နက်ကိုင်းအဖွဲ့စည်းပဲဖြစ်ဖြစ်လို့သူတို့ဒီဆက်ပဲဆောင်ရွက်တဲ့အခါမှာเนาะဒီအဓိကအဖြစ်ဒီလုံဆောင်မှုဖြစ်တဲ့အရေးသားမျိုးတင်ဆက်မှုမျိုးမဖြစ်ဖို့လိုတဲ့ဥပဒေပဋိပက္ခကတော့ကျွန်တော်တို့ဒီသတင်းမီဒီယာဥပဒေမှာ
တရင်သမားတွေကိုသတင်းယူပိုင်ခွင့်เนาะဒီလူသတင်းပိုင်ခွင့်နဲ့ပတ်သက်ပြီးတော့အတိအကျပေါ်ပြထားပြီးသားဖြစ်တယ်အဲ့တော့သတင်းသမားကဥပဒေနဲ့အညီเนาะဒီကိုယ့်ရဲ့စီကန်ဘောင်တွေကလုံလို့ရှိရင်ခြားဥပဒေနဲ့အရေးယူလာတတ်ဒီသတင်းမီဒီယာဥပဒေနဲ့ပဲအရေးယူတင်တယ်
အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာ Journalist ကွန်ရက်ကကမကဋ္ဌပြုစီစဉ်တဲ့ဒီကနေ့ online ဆွေးနွေးပွဲအတွင်းဒီလိုအကြံပြုပြောဆိုသွားကြတာပါဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးသူတွေအပြင်သတင်းသမား30လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ပေးနေတဲ့ဒိုးတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးအေးအောင်ပါ။ဒီတစ်ပတ်မှာတော့ပြည်နယ်ပြည်မှာလူခွင့်ရေချိုးဖောက်ခံရတဲ့ရေလုံတာတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ကိုယ်နည်းနည်းပါကြောက်လန့်တော့ရရဆက်ရတာပဲလေ။အဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး
။သူ့ရဲ့ကြားဖောက်လုပ်တာတွေကိုရိုင်းနှီးမိတာမျိုးရှိရလို့ပြောခဲ့တဲ့အေယာဝတီတိုင်းကကြားဖောက်တစ်ခုရဲ့ဖောင်းစည်းဖြစ်ပါတယ်။ဒီဆောင်မှာကို Moon News Agency ကတရင်သားဝန်ဆောင်မှုကဆက်လက်တင်ဆက်ပေးသွားမှာပါ။အ
ဲဗနက်ဆိုလေးတဲ့နည်းနည်းတော့တအိုးချက်တော့
ရေလုတ်သားတွေဟာ1ရက်အတွက်ပင်လယ်ပြင်မှာလှနဲ့ချီပြီးအလုပ်လုပ်ကြရပါတယ်။အမည်မဖော်လိုတဲ့ရေလုတ်သားတဦးကတော့ပင်လယ်ပြင်ကြားဖောင်ရေလုတ်သားတွေဟာလူခွင့်ရေချိုးပောက်ခံရတာတွေကိုမျက်မြင်ကိုယ်တွေ့ကြုံခဲ့ဖူးတယ်လို့ပြောပါဗျ။အဲ့ဒီ
ကတည်းကကျင်းပြီးရေကိုနောက်တော့ပင်လယ်ထဲမှာနည်းနည်းချီချီလုတ်တာတွေဒီလိုဖြစ်တယ်လို့ဖြစ်တာရယ်ဆံမျိုးပြည်ဘူးရောက်နော်ကျွန်တော်တို့တော့ခိုက်တာမျိုးကဖြစ်ရမှာလို့ပြောတော့ကျွန်တော်တို့ရောက်မှာပြောရင်းကျိုးကြလို့မလို့ဖြစ်ရဘူးတောင်းသားလေးကျင်းနေတယ်ခလေးဆင်းလာတယ်ဒီလိုဖြစ်တော့တကယ်တို့လုတ်တတ်တယ်လို့ပေါင်းမှုခံရနေဆိုင်တော့
သတင်းမီဒီယာတွေမှာလည်းမွန်ပြည်နယ်ရေပိုင်မြက်ထဲကိုရောက်ရှိလာတဲ့အေယာဝတီကြားဖောင်တွေကလူကုန်ကူးခံရတဲ့လူတွေရဲ့အကြောင်းနဲ့လူခွင့်ရေချိုးဖောက်ခံရတဲ့အကြောင်းတွေကိုမကြာခဏကြားမြင်နေရပါတယ်။ဒါပေမဲ့ဒီလိုကြုံလာရတိုင်းလုံလောက်တဲ့ဥပဒေအကာအကွယ်တော့မရကြပါဘူး။မွန်ပြည်နယ်ကပင်လယ်ပြင်ငါးဖမ်းလုပ်ငန်းကိုပြည်နယ်ငါးဦးစီးဌာနနဲ့မွန်ပြည်နယ်ရဲတပ်ဖွဲ့တို့ကပြည်ခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကတွားရောက်စစ်ဆေးခဲ့ပါတယ်။အဲ့လိုစစ်ဆေးရမှာဦးစိုးမင်းကမွန်ပြည်နယ်ငါးလုပ်ငန်းဦးစီးဌာနရဲ့ဒုပြည်နယ်မှုအဖြစ်လိုက်ပါခဲ့ပါတယ်။အခုချိန်မှာတော့ပင်စင်စားဖြစ်တော်ပြီဖြစ်တဲ့သူကသူ့အနေနဲ့ကတော့ပင်လယ်ပြင်ကကြားဖောင်လုပ်ငန်းတွေစီကိုစစ်ဆေးရေးတွားခဲ့တော့က
အခုတွားရောက်တဲ့အခါမှာတွေ့ရှိချက်ကတော့အလွန်အခြေအနေဆိုးဆိုးဝါးဝါးတွေ့ရတယ်။ဒါဖြစ်လို့ဆိုကျွန်တော်ငါးလုပ်ငန်းဦးစီးဌာနကနေတတ်မှတ်ပေးထားတဲ့ license မပါတာရယ်အဲလေရေလုံသားတွေမှာလည်းရေလုံတော့ကမပါတာတွေအများဆုံးတွေ့ရတယ
်။ခရခရ
မုံမီနယ်ရေပိုင်နဲ့ထဲမှာလောက်ကင်ဖို့လုပ်ငန်းရှင်တဦးကိုကြားဖောင်ရှိဖောင်နှောင်းနဲ့အယောက်30ကိုခွင့်ပြုထားပါတယ်။ဒါပေမဲ့ကွင်းစင်းစစ်ဆေးတဲ့အခါမှာလုပ်ငန်းရှင်တဦးကိုဖောင်90ကနေ100လောက်အထိလောက်ကင်နေတာကိုတွေ့ရကစုစုပေါင်းကံဝေးကြားဖောင် 1,123 လုံးအထိမွန်ရေပိုင်နဲ့ထဲမှာတွေ့ရှိခဲ့ရပါတယ်။အဲ့မှာရှိတဲ့ကြားဖောင်အလုပ်သမားတွေကနှိမ့်ဆက်ခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဖောင်ဦးစည်းဦးခင်ဆိုကတော့
ဦးစည်းချုပ်တွေကလည်းရိုက်တာလို့နှက်တာလို့နော်အဖေထမင်းဝေါ်မတွေ့တာလို့ရေတောင်ဝေါ်မတိုက်တာလို့လိုင်းပေါ်မှာဟူတင်ဟားရှိတယ်။အခုတည်းကလိုင်းပေါ်မှာရှိလို့မထင်းကြောင်းကကျွန်တော်ရိုက်တယ်နဲ့လဲဆိုမရိုက်တယ်ကျွန်တော်မရိုက်ဘူးမဟုတ်ဘူးဒါပေမဲ့ကျွန်တော်အဲ့ဒီ မရိုက်တော့လည်းမရဘူးလေရိုက်တယ်ဆိုတာလည်းလူတောင်းရိုက်တာတော့မဟုတ်ဘူးသုံးမကိုတန်းသမီးတော်ကိုရိုက်ဆုံးမပြီးကမတော်တာလို့လို့ရှိရင်ဒါပဲကိုယ်ကသူတို့အရှင်ပြေအောင်ကိုယ်နည်းနည်းပါကြောက်လန့်တော့ရိုက်ရနဲ့ရတာပဲလေအဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး
ကျပောင်လုတ်သားတွေကတော့ဖောင်ဦးစီးနဲ့ပြဿနာဖြစ်တဲ့အပြင်လုပ်ငန်းရှင်တွေရဲ့သဘောကိုယ်တာတစ်ဖက်သက်စာချုပ်ချုပ်ဆိုထားတဲ့အတွက်ကြောင့်ပြဿနာသဆုံရဖြစ်လာခဲ့မယ်ဆိုလို့ရှိရင်အရှုံးဘက်ကပဲဖြစ်ဖို့များနေတာပ
ါကျွန်တော်တို့ကတော့မကြုံပဲဒါပေမဲ့လူသမားများမတော်လေးကြုံဘူးအဲ့ကတည်းကြုံပြီးရောနောက်တော့ပြင်နေတဲ့မှာနည်းနည်းချင်းချင်းလုတ်တာရီးဘူးဒီလိုဖြစ်တယ်ဖြစ်တာရီးအဲ့ဒါမျိုးပြေးဘူးရောနော်ကျွန်တော်တို့တော့မကြုံဘူးအော်ဟိုဒီမနာမနာဖြစ်တယ်ချုံမယ်ဆိုလို့ရှိရင်နေ့ကဆက်ချုံမယ်ဆိုလို့ရှိရင်သူ့ရဲ့သူ့လူရဲ့ချက်တွေအကန့်ချုံတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ကလူသမားလူရဲ့ချက်တွေတကယ်သူ့မှာလူနဲ့အကြောင်းဖြစ်တဲ့ပါကြတော့ကျွန်တော်တို့ထောက်ခံနေတယ်ကျွန်တော်ရှင်းတယ်သူ့ရဲ့သူ့ထောက်နေတယ်သူ့ရဲ့သူ့ပြောထားတဲ့အတိုင်းရှင်းတယ်လည်းကျွန်တော်ပြောထားတယ
်အဲ့လိုဖြစ်လာတဲ့ဆိုရင်အတိုင်းသာတစ်ခုထိရေလောက်သားတွေရဲ့အခွင့်အရေးကိုရေလောက်သားကတ်တွေကလိုအပ်နေတယ်ဆိုတာကိုအများစုကမသိကြပါဘူးငါလုံငန်းဦးစီးဌာနကရေလောက်သားဖြစ်ကြောင်းတက်သိခံတဲ့ရေလောက်သားကတ်ကိုထုတ်လုပ်ပေးတာဖြစ်ပါတယ်။ဒီကတ်ကိုပင်လယ်ပြင်ထွက်တဲ့အချိန်မှာလဲယူဆောင်သွားဖို့လိုအပ်ပါတယ်။လက်တွဲမှာတော့ကြားဖောင်မှာအလုပ်လုပ်ကင်ဖို့ပွဲစားကနေတစိချိတ်ဆက်လုပ်ကင်ကြသလိုကိုယ်တိုင်ချိတ်ဆက်ပြီးတော့အလုပ်ဝင်ကြသူတွေလည်းရှိပါတယ်။ပင်နီးနဲ့ပဲအလုပ်ဝင်ရေလောက်သားအများစုကအလုပ်ရှင်နဲ့လုပ်ကင်မဲ့အချိန်ကာလအတွက်စာချုပ်တာရှိပြီးအလုပ်သမားအထောက်အထားဖြစ်တဲ့ရေလောက်သားကတ်လုပ်ရကောင်းမှလည်းမသိကြပါဘူး။မွန်ပြည်နယ်ငားလုံငန်းဦးစီးဌာနဒုပြည်နယ်မှုအမြိုင်ဦးစိုးမင်းက
ပင်လယ်ထဲမှာရေလုံသားပေါင်းကျွန်တော်တို့အခုအမြောင်များစွာတွေ့တာတွေ့တဲ့အခါမှာသူတို့ရဲ့ဟလာရေလုံသားကတ်မရှိလို့သူတို့ရဲ့အမကန်မရှိဘူးလို့တော့ကျွန်တော်တို့ကတော့မြင်တယ်ဘာလို့မြင်လို့ဆိုတော့ရေလုံသားကတ်ရှိရင်သူစနစ်တကျရှိမယ်ဟလာအဆီမင်းစီကန်နဲ့လှုပ်တာကိုင်တာတွေတာဒါရှိလာမယ်ရှိရင်ဒါသူတို့အဆင်ပြေမယ်ရေလုံသားကတ်မရှိတဲ့ကြောင့်သူတို့ပုံမှာလှုပ်အားကဟလာသူတို့လုံငန်းရှိပုံမှာပဲမူတည်ပါတယ
်မွန်ပြည်နယ်အစိုးရအဖွဲ့ဝင်စိုက်ပျိုးမွန်ပြည်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဦးထွန်းထေးနဲ့တွေ့ဆုံပြီးမွန်ပြည်နယ်အတွင်းမှာဖြစ်နေတဲ့ကြားဖောင်ကိစ္စကိုပြောဆိုကြည့်တဲ့အခါမှာတော့
မွန်ပြည်နယ်ရဲ့ဒီရာဖတ်လောက်ခွက်ထဲမှာပေါ့နော်ကျွန်တော်တို့ရာဖတ်လောက်ခွက်ကမွန်ပြည်နယ်တော့မှအားလုံး14ခွက်လောက်ရှိတာပါအခုကျတော့၄ခွက်လောက်ထဲမှာပေါ့ကျွန်တော်တို့အရာဒီတိုင်းကအများစုပါဝင်တဲ့ဒီကြားဖောင်တွေကကျွန်တော်တို့နယ်ပယ်ကိုကျော်ပြီးတော့အတော်လေးဟိုအများကြီးပေါ့နော်ဝင်ရောက်လောက်ကန်ဆောင်ရွက်နေတာသိရတာပေါ့ထောင်နဲ့ချီတဲ့ဒီလောက်သားတွေကဒီပြောင်းရင်မှတ်တမ်းမှတ်ရတယ်မရှိပဲနဲ့ထောက်ထားတယ်မရှိပဲနဲ့တို့ဆောင်ရွက်နေရတဲ့အနေအထားတွေကဘယ်လောက်ထိဟောအချင်းတွေချင်းတွေစိုးတွေလည်းဖြစ်နေတယ်လို့ဆိုတာတော့ဒါဒီချက်ကဆောင်ထုတ်နိုင်မှာဖြစ်တော့
ကျူးကျော်လာတဲ့ကြားဖောင်တွေအပြင်မုံပြင်းနယ်တွင်းကခွင့်ပြုထားတဲ့ကြားဖောင်တွေမှာလည်းစီကံမလိုက်နာတာတွေရှိနေပါတယ်အငိမ့်စားသူ့ပြည်နယ်မှုဦးစိုးမင်းကတော့စီကံမလိုက်နာတဲ့လုပ်ငန်းအရေးအတွက်တွေကိုမှတ်မှတ်သားသားရှိနေပါတယ်
။နောက်ပြီးတော့ကျွန်တော်တို့ဒီလိုတွေ့ရှိတဲ့ကြောင့်ကျွန်တော်တို့မွန်ပြည်နယ်ငါးလုပ်ငန်းမှာလည်းဒီလိုအခွင့်အရေးရှိကောင်းရှိနိုင်တယ်။အဲ့ဒါကျွန်တော်တို့မှာလည်းငါးကြားတမင်22ဦးလုပ်ငန်းရှင်22ဦးရှိပါတယ်။တတ်မှတ်ထားတဲ့လိုင်စင်နဲ့တော့သူတို့အတိအကျမလို့ကြော်လုံပြီးတော့ဖမ်းနေတယ်အလွန်ကျူးကြော်လုံဖမ်းထားတဲ့အဟာမျိုးပဲကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်မွန်ပြည်နယ်မှာလည်းဒါတွေရှိနိုင်တယ်။ရှိနိုင်ရင်ကျွန်တော်တို့ကဒါကိုထုတ်ပြန်တော့စီမံညွှန်ကြားချက်နဲ့ပေါ့လေစီမံစည်းကမ်းနဲ့လုပ်ငန်းနဲ့ညွှန်ကြားချက်နဲ့တိုင်းလိုင်စင်နဲ့လိုက်နာဖို့ကျွန်တော်တို့ကသူ့ကိုနှုတ်ဆော်သွားမယ်ထုတ်ပြန်သွားမယ်ပြီးရင်စီစစ်သွားမယ်ပြီးရင်အရေးယူသွားမယ်မလိုက်နာဖို့ဆိုရင်ပေါ့နော်အဲဒါလေးတော့ကျွန်တော်တို့မွန်ပြည်နယ်၅ပန်းကြာတမင်22ဦးရှိပါတယ်ဒီပေါ်မှာကျွန်တော်တို့ခုနကပြောလို့ရေလုံသားတွေဟလာကျွန်တော်တို့အခုတွေ့ကြုံရခဲ့ပြီတစ်ဖောင်မှာ3ယောက်သူတို့ဟလာ8ဖောင်ရှင်384ယောက်ပဲရှိရမယ်အခုတော့ကျွန်တော်တို့လူပေါင်းလဲ50ကျော်60ကျော်လေးတွေ့ခဲ့တယ်
လက်ရှိအချိန်မှာတော့ငားသားပေါက်တဲ့အရာဒီအချိန်ဖြစ်တဲ့အတွက်ကြောင့်ဇွန်လ10ရက်နေ့ကနေစပြီးတော့ဩဂုတ်လ31ရက်နေ့အထိကတော့ပြည်တွင်းပြည်ပကံဝေးငားဖမ်းရည်ရင်တွေအားလုံးငားမဖမ်းရကာလအဖြစ်ငားလုပ်ငန်းဦးစီးဌာနကတတ်မှတ်ထားပါတယ်။ကြားပောင်လုပ်ငန်းတွေကလည်းဧပြီလကတည်းကရပ်နားထားကြပါတယ်။လုပ်ငန်းပြန်စချိန်မှာတော့ဝန်ကြီးအတွက်မဖြစ်မနေကြားပောင်တွေစီကိုပြန်လာကြရအောင်ပါပါ။မျှတမှုကိုလိုလားတဲ့ကြားပောင်လုပ်သမားတဦးကတော့
ကျွန်တော်ကသူ့ဘက်ကိုပဲကိုကျွန်တော်တို့ကအခုလုံသမားနဲ့လုံသမားကဏ္ဍကျွန်တော်တို့ကကျွန်တော်ဘက်ကတာဝန်ကြီးကြီးလုပ်ပြီးသူတို့ကသူဘက်ကတာဝန်ကြီးကြီးရှင်းပြီးဒါဆိုကျွန်တော်တို့ဘာမှပြောရမလို့ကျွန်တော်လည်းမရှိလို့လုပ်တာသူတို့လည်းပတ်စံနေညင်းပြီးလုပ်တာအဲ့လိုဖြစ်နေတယ
်အခုတင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်မယ်လို့ဒုသက်အဖွဲ့သားတွေကမျှော်လင့်ပါတယ် ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကတင်ဒါဝန်ဆောင်မှုဒို့တန်မအေးအောင်စာနီနဲ့ဒန်ရန်ချင်းတို့ဖြစ်ပါတယ်။ဒို့တန်ပတ်စဉ်တန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud YouTube အန်ယူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နဲ့10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00နဲ့9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားနဲ့တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပတ်မှုကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ View American တန်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 ရေပေါ်အခြေအနေအရထုတ်လွှင့်နေကြဒါရိုက်လီလိုင်းစီစဉ်စာတင်ဆက်ပေးသွားမယ်စနေနေ့စနေကစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကန်ပိပကတ်တွေအဆုံးသတ်နိုင်မှုဘလို့နည်းလမ်းတွေများရှိနိုင်မလဲဆိုတာကိုမြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးမောင်မောင်ဆိုးဒေါက်တာရံမျိုးသိန်းတို့နဲ့စနေနေ့ညစနေကစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးကမှာတော့ဆက်စွနစ်တင်တဲ့ချီချမ်းမြင့်နေပြီဖြစ်တဲ့ပြည်ရင်းစင်ပြီးခုချိန်ထိအရှိန်ကောင်းနေတဲ့မြန်မာနိုင်ငံမှာငင်းကြိုင်းလန်းစဘလို့ရှာနိုင်မလဲဆိုတာဆွေးနွေးမှာပါပြည်နယ်ဆွေးနွေးဖို့တိုင်းရင်းသားရေးရကိစ္စတွေပါဝင်မြန်မာရေးကျွမ်းကျင်သူတွေဖြစ်ကြတဲ့ဦးမောင်မောင်ဆိုးဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်ဟုတ်ကဲ့ပထမဆုံးတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့အခုလိုစင်ပြီးအရှိန်ကောင်းနေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေးနဲ့တက်မလို့ကြားတိုက်ပွဲတွေပြင်းထန်နေတာရှိပါတယ် KIA နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တာတွေရှိသလိုဟိုတလောတုန်းကလည်း KNU နဲ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်ဆိုတော့အဓိကအခုလိုစစ်ပစ်နေရတဲ့လက်တလုံးအကြောင်းရင်းအနေနဲ့ဘာတွေများရှိနေလို့လဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါခင်ဗျာ
လက်တလုံးအကြောင်းရင်းအနေနဲ့ပြောရရင်ဟောကျွန်တော်တို့ရခိုင်နဲ့ပလောဝပေါ့ဗျာချင်းပြည်နယ်ပလောဝမြို့မှာတိုက်ပွဲဖြစ်ပွားနေတဲ့ပတ်သက်လို့ကတော့ KNU နေနဲ့လေသူတို့အနေနဲ့သူတို့ရဲ့ဒီခိုင်လူလူရေးနဲ့ပတ်သက်လက်နက်ကိုင်တိုက်ပွဲမှာရမယ်ဆိုရယ်စုတ်ကိုင်ထားပြီးတော့လက်နက်ကိုင်တိုက်နေချေတပ်ဖက်ကလည်းတမရဘက်ကလည်းဒီဝီသူတို့အနေနဲ့1980လောက်ကနေတော့ချူအောင်နေမြေဖြစ်သတ်မှတ်ထားတဲ့အေရီးယားမှာဘုလိုလက်နက်ကိုင်ပယ်ရှိတာကိုလက်မခံနိုင်တဲ့ဘက်ကနေပြင်းထန်တုံ့ပြန်တဲ့အချိန်မှာတိုက်ပွဲကပြင်းထန်ဖြစ်နေတာအဲ့တော့ဒါရီပြဿနာကိုဖြေရှင်းနိုင်မရတော့ဒါအပြင်ကျွန်တော်တို့ NC ထိုးထားတဲ့ RCSS KU နဲ့တိုက်ပွဲဖြစ်နေတာလေဒီနောက်လက်မမထိုးရသေးတဲ့ KIA ပူကန်ပလောင်လုံးနဲ့ဒီလာစားမှာတိုက်ပွဲဖြစ်သွားနေတာကြီးကတော့ဒီနေမီပြဿနာနဲ့ပတ်သက်တဲ့ပြဿနာတွေမှာရောရောဆယ်ပြဿနာဖြစ်နေတာဖြစ်သလိုကျွန်တော်တို့တက်နေရာချထားရင်းနဲ့ NC ထိုးထားတဲ့ဖွင့်နဲ့ပတ်သက်ပြီးတက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့ဆီရှင်းသေးတဲ့ကိစ္စတွေရှိတယ်။ကျွန်တော်တို့ KIA ကပလောင်နုံးနဲ့ပတ်သက်လာရင်တော့ TNL လေးနဲ့ပတ်သက်လာရင်တော့ဖိုင်လေမထိုးရသေးတဲ့ပြဿနာရှိပါတယ်။ဒီပြဿနာတွေမရှိမဖြစ်ရှင်းပဲနဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲတွေရပ်တန့်ဖို့ကတော့လွယ်ကူမှာမဟုတ်ပါဘူ
း။ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျာလက်တလောတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းတွေကဘာတွေရှိနေတယ်လို့များနားလည်ထားတယ
်အဲလက်တလောဖြစ်တဲ့တိုက်ပွဲတွေကတော့ကျွန်တော်မြင်ကတော့အဖြစ်နဲ့တစ်ဖက်ပေါ့လေယုံကြည်မှုနားလည်မှုနော်ဥပမာဒီကျွန်တော်တို့ဒီအစိုးရတမတော်နဲ့ဒီတိုင်းသောလက်နက်ကိုင်အဖွဲ့အစည်းကြီးချားမှာနော်ယုံကြည်မှုနဲ့နားလည်မှုကိုအဲချက်ချက်ပြန့်ပြန့်တိစောက်ထားနိုင်ဒါမှမတွေ့ရပါဘူးအဲ့ဒီအတွက်ကြောင့်မလို့နော်ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကျိုးပြတ်တဲ့အချိန်မှာနော်ဒီတနက်ကင်ထားတဲ့အဖွဲနဲ့ဖွဲ့ချားမှာအချိန်မီပြစ်တာခတ်တာတွေတိုက်ပွဲတွေစစ်ပွဲတွေဆိုတော့ဖြစ်နိုင်တဲ့အခြေအနေမျိုးရှိပါတယ်။အဲ့ဒီအခါကျတော့အဓိကကျွန်တော်တို့လက်ရှိအချိန်မှာအဓိကစိန်ခေါ်မှုဖြစ်နေတာကအစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေချားမှာနော်ယုံကြည်မှုကိုနော်ဟိုခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့လူအန်နေတယ်လို့အဲ့လိုတုံ့တပါတယ်အဲ့ဒီလိုလူအန်မှုကြောင့်လည်းပဲလက်ရှိအချိန်မှာဟုတ်လားဒီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းပြည်လက်နက်ကိုင်အဖွဲ့အစည်းအချို့နဲ့ရော NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းပြည်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရော တိုက်ပွဲတွေစစ်ပွဲတွေပစ်ခတ်မှုတွေဟာဇက်တိုက်လိုလိုဖြစ်လာတာလို့အဲ့လိုသုံးသပ်ပါ
တယ်။တကယ်တော့မြောက်ပိုင်းမဟာမိတ်သုံးဖွဲ့ဖြစ်တဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ MND 9ကန်တပ်ဖွဲ့တွေပေါင်းပြီးတစ်ဖက်သက်ပြည့်ရဲ့ကြီးညာချက်ကိုဩဂုတ်လ9ရက်နေ့နောက်ထပ်3လတက်တန်းတိုးလိုက်တယ်ဆိုပြီးဒီလက်စမ်းမှာပဲကြီးညာထားပါတယ်ဒီမတန်ငင်ကလည်းဒီကိုဗစ်ကာလမှာစစ်ပွဲတွေရပ်ထားကြဖို့ကုလသမဂ္ဂတွေ့ရင်မှုချုပ်ရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ဆိုပြီးတပ်မတော်ဘက်ကလည်းတစ်ဖက်သက်အပြည့်ရဲ့ကြီးညာပါတယ်ဒီမတန်ငင်တော့ကလည်းအလားတူကြီးညာတာတွေရှိခဲ့ပူပါတယ်ဒါမှမဟုတ်တိုက်ပွဲတွေကမရက်တဲ့အပြင်ပြင်းထန်တဲ့သာပြင်းထန်နေတာမျိုးလည်းတွေ့ရပါတယ်ဆိုတော့ဒီအပြည့်ရဲ့ကြီးညာချက်တွေကအပြောတသက်ပဲဖြစ်နေသလားဆရာဦးမောင်ဆို
ကျွန်တော်မြင်တော့ဒီအပြည့်ရဲ့ကြီးညာချက်တွေဟာတကယ်တမ်းတော့ကျွန်တော်တို့နောက်ထောင်းစစ်ရှိနေကောင်းရစားတာကတော့မစားတော့ပြင်ရတာပေါ့နော်အပြည့်အဲ့နောက်ပိုင်းမှာတော့မြောက်ပိုင်းသုံးပွဲရတယ်ကျန်တာပြင်ရလိုက်ရှိတာဒါမဲ့ဒီအပြည့်ရပြင်ရချက်အားလုံးဒီဖက်သက်ပြင်ရတာလေးစစ်သက်ရွှေချက်ဒီဖြစ်တဲ့တဲ့တော့ဘက်ကလည်းအပြည့်ရပြင်ရတယ်ဆိုပေမဲ့သူတို့ရဲ့သူစီမင်းစီပြန်လည်းမလိုက်နိုင်တော့သူတို့အနေနဲ့ကတော့လိုအပ်တဲ့အရေးယူလို့အောင်မယ်ဆိုတာပါသလိုနောက်ပိုင်းသုံးပွဲဘက်ကလည်းပဲသူတို့အနေနဲ့ပြည်ရဲ့ကြီးညာထားရင်လည်းသူတို့ကိုစစ်စင်တွေလုပ်လာရင်ပြန်လဲတုံ့ပြန်မှာဆိုကြီးညာထားတယ်။ဆိုတော့ဒီအပြည့်အကြီးညာချက်တွေအားလုံးမှာချွတ်ချက်တွေပါတာ။ဒါအပြင်ဒီအပြည့်အကြီးညာချက်တွေရဲ့အဓိကအားနည်းချက်ကတော့တစ်ဖက်သက်ကြီးညာတဲ့အပြည့်အကြီးညာချက်တွေဆိုတော့ဆိုတော့နှစ်ဖက်တွေ့ဆိုသဘောတူညီပြီးတော့အပြည့်အကြီးညာတာရှိရော။အပြည့်ရတဲ့ဆိုလို့ရှိရင်ဆိုတော့တကယ်တမ်းကတော့နှစ်ဖက်သဘောတူပြီးတော့ဒီတပ်ဖွဲ့တွေလည်းနှစ်ဖက်တပ်ဖွဲ့တွေမထိခိုက်နိုင်အောင်တပ်နေရာချာချာကြီးနဲ့ပတ်သက်လို့ဒီတပ်တွေထိတဲ့မထိတွေ့နိုင်အောင်ဆွေးနွေးဖြေရှင်းပြီးမှကြီးညာအကောင်းဆုံးပါလက်ရှိမှာတော့2018ကစတဲ့ဖက်သက်ပြည့်ပြည့်ကြီးညာရေဘဝကြီးမှာတိတ်တော့အလုံးဖြစ်ပါဘူးဟိုကျွန်တော်တို့တကယ်တမ်းအပြည့်အကြီးညာခြင်းနဲ့တော့နှစ်ဖက်တွဲဆုံဆွေးနွေးပြီးတော့နှစ်ဖက်သဘောတူပြည့်ကြီးညာမှတာကအလုံးဖြစ်မယ်လို့ထင်ပါ
โอเคดร.ရံမျိုးသိအမည်ရောခင်ဗျအပြည့်အကျဉ်းရဲ့ချက်တွေကအပြောသက်သက်မဟုတ်ပဲအနှစ်သာရရှိရှိလက်တွေ့ဖြစ်လာဖို့ဆိုရင်ဘာတွေများလုပ်ဖို့လိုမလဲ
ကျွန်တော်အမြင်ကတော့တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံမှာတနိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခတ်ရစင်ဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအပြစ်ခတ်ရစင်ဖြစ်ဖို့ဆိုတာနော်အစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှာဂျုံချီမှုတိဆောက်ရေးဟာအင်တာမအကြီးကြီးနေနေမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတယ်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်တစ်ဖက်နဲ့တစ်ဖက်အဲ့လာမှသာလေပူးပေါင်းဆောင်ရွက်မှုရှိဘူးလို့ဒီအပြစ်ခတ်ရစဲရေးရလို့တကယ်အလုံးဖြစ်မှာဖြစ်ပါတယ်။နောက်အပြစ်ခတ်ရစဲရေးဟာတော့တနင်္ဂနွေလုံးကိုလွှမ်းခြုံနိုင်မှသာလေအထူးရောက်လို့ဖြစ်မယ်လို့မြင်ပါတယ်။အဲ့တော့ဒီအပြစ်ခတ်ရစဲရေးဟာဥမာနည်းမြေတစ်ခုဒေသတစ်ခုကိုခြံလှမ်းထားမယ်အဖွဲ့အစည်းတစ်ခုကိုခြံလှမ်းထားမယ်ဆိုရင်အဲ့ဒီပြစ်ခတ်ရစဲရေးကတကယ်ဖြစ်အောင်လို့ဖြစ်တဲ့ပြစ်ခတ်ရစဲရေးမဖြစ်နိုင်ဘူးကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ပါတက်မလို့ဘက်ကတော့အပြည့်အချင်းညာပြီးညီချင်းဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုတွေဖြစ်လာတာမျိုးလည်းမတွေ့ပါဘူး။အထူးသဖြင့်ကတော့ဒီ CA တင်းမာနေတဲ့မြောက်ပိုင်းဖွဲ့ရင်းနဲ့အစိုးရကြားပြီးခဲ့တဲ့ဒီဇင်ဘာလလုံးကတရုတ်နိုင်ငံမှာတွေ့ပြီးခဲ့ရထပ်မတွေ့ပြကြတော့တာပါ။ဆိုတော့ဟိုကိုဗစ်ကာလဖြစ်နေရလဲပါတာပေါ့လေ။ဆိုတော့နောက်ထပ်တွေ့ပြမယ့်အလားအလာတွေရောဘလောက်များမြင်မိတယ်လဲဆရာဦးမော်ဆို။
ဘုံလုံးကတော့တွုံဆွေးနေတဲ့ပတ်သက်ပြီးတော့အလားအလာနေပါနေပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2019ခုနှစ်ကုန်ဒီအတိကဒီဂျာယုံဝင်ဆစ်ဆက်ပြီးတဲ့တရုတ်အနေနဲ့လည်းပဲသူတိုင်းပြည်မှာဒီကိုဗစ်ပြဿနာဖြစ်တာရဲ့စီးပွားရေးအခြေအနေတွေပြည့်စုံနေတဲ့အချိန်မှာအခုချိန်ပြီးတော့ဝါပြည်ငင်းရင်းနဲ့မှဝင်ရောက်ပေါင်းနေတာမတွေ့ရပါဘူး။အဲ့တော့ကျွန်တော်တို့2019ခုနှစ်တစ်နှစ်လုံးဖြစ်ပြီး2018ညီငယ်ညီလာကမှာမြောင်ပိုင်းဖွဲ့တက်တာဖြစ်စေတရုတ်ကခံနေတဲ့ဤနှဲဆောင်မှုအရေးပါတယ်ဆိုတော့ကျွန်တော်တွေ့ခဲ့ပြီပါအဲ့တော့အခု2020မှာကတော့နှစ်ဖက်စလုံးကတော့တွေ့မယ်ဆွေးနွေးမယ်ပြောပြမယ်ဒါဆက်ဆက်ညီနိုင်ပေးမယ်သူကျောင်းဝင်ဆောင်ပေးမယ်သူကြောက်တယ်အဲ့တော့တစ်ဖက်ကလည်းကရန်ကုန်မှာဆွေးနွေးမယ်ဤနှဲမှာဆွေးနွေးမယ်ပြောဒီနေပြည်တော်ဆွေးနွေးမယ်သူပြောပြမယ်သူတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိတဲ့အခါမှာဒီနေရာကိုလာရောက်ဖို့ဆိုတော့တင်နိုင်ပြက်အဲ့တော့လုံးလုံးစင်မှာတစ်ဖက်နဲ့တစ်ဖက်တကယ်တမ်းနှစ်သာရှိရဲ့ဆွေးနွေးပွဲဖြစ်ဖို့ဆိုလို့ရှိရင်ဈားရဲကယုံကြည်စိတ်ချရတဲ့လူရဲ့ညီနေပေးမှုလိုပါလေဒီတိုင်းဆိုလို့ရှိရင်အခုဆိုလို့ရှိရင်တော့ဟိုတစ်ဖက်ဖက်ကနေပြီးတော့ဟို ဥပမာသူကလည်းတမလို့ဘက်ကပဲပြည့်ပြည့်ဒါလာဆွေးနွေးပါလို့ပြောတိုင်းကျွန်တော်တို့မြောက်ပိုင်းအဖွဲ့ကြီးကဆွေးနွေးကိုခက်ပါလိမ့်မယ်အခုပြည်အေးလို့တပ်ဖွဲ့အဖွဲ့အဖြစ်ပြည်ညာခံတဲ့အဖွဲ့မျိုးဆိုတော့သူတို့လူမျိုးတွေကိုပို့ဆွေးနွေးနေမယ်
ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျဆရာဦးမောင်ဆိုတော့ဂျောင်းဝင်ဆစ်ဆက်တဲ့ခန်းကဏ္ဍကအရေးပါတာကိုလည်းထောက်ပြသွားပါတယ်ဆိုတော့ဆွေးနွေးမှုတွေထားမြောက်ဖို့ဂျားလူရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ရောဘလောက်များအရေးကြီးတယ်လို့ယူဆလဲခင်ဗ
ျဂျောင်းဝင်ဆစ်ဆက်နှိမ့်နိုင်ရေးတဲ့ခန်းကဏ္ဍဟာဒီတိုင်းလုပ်ငန်းစဉ်မှာကျွန်တော်အမြင်ကတော့အရေးကြီးတယ်လို့မြင်ပါတယ်အဲ့တော့အဲ့ဒီလိုဂျောင်းဝင်ဆစ်ဆက်နှိမ့်နိုင်ပြီးတဲ့သူကလည်းပဲနော်ကျွန်တော်တို့နိုင်ငံရဲ့ပုံကူပဲဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကဟာလာတရုတ်နိုင်ငံကကိုယ်စားလှယ်ဝင်ဖြစ်ဖြစ်အခြားနိုင်ငံတွေကကိုယ်စားလှယ်ဝင်ဖြစ်ဖြစ်ဂျာဝင်ညှိနှိုင်းဂျာဝင်စိတ်ဆိုင်ညှိနှိုင်းဖို့အဆုံပြုတာတဲ့ကျွန်တော်အမြင်အားဖြင့်တော့ဥပမာရခိုင်ပြည်နယ်မှာဒီတပ်မတော်နဲ့အေအေဂျာမှာစစ်ရေးပြိပတ်ခါကြီးမြစ်တက်နေတဲ့အချိန်မျိုးကိုဟာအများဆုံးအချိန်ဟုန်လျှော့ချပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ဟိုတိုက်ပွဲတွေစစ်ပွဲတွေရပ်သွားဖို့အတွက်ကိုလာဒီတမရောဘက်ကိုနော်ဒီအီဘားမှာဟိုပြောနိုင်ရှုံနိုင်နဲ့နော်ဂျုံဂျုံကြည်ကြည်နဲ့အလုံးလုံးနိုင်နဲ့နော်ပုဂ္ဂိုလ်မျိုးတွေကိုရွေးချယ်ပြီးတော့ဒါစိတ်ဆက်ကြည့်နိုင်ရေးအဖွဲ့အနေနဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နိုင်နေဆိုရင်လက်ရှိဖြစ်နေတဲ့ဟိုဖြစ်မလို့နောက်ဆုံးအဲ့ဒီတက်ပို့တဲ့ပေါ့လေတဖြည်းဖြည်းဆိုးလာနေတဲ့အခြေအနေတွေကို
ထိတ်သိမ်းနိုင်မှုအတွက်လမ်းစာပေါ်နိုင်နေတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်တယ်။ဟုတ်ကဲ့ပါအခုဆိုရင်27ရာစုပြင်လို့ညီလာငယ်လည်းမှန်မှန်ချင်းပါနိုင်တဲ့အခြေအနေမှာမရှိပါဘူး။အခုကိုဗစ်ကာလနဲ့ကျောတာပိုဆိုးသွားတာပေါ့လေ။ဆိုတော့အခုအချင်းယုံချင်းပါမယ်ဆိုပြီးတော့ပြောနေပါလေ။ဆိုတော့ဒီညီလာခံကနေရောညီချင်းအစ်အတွက်ဘလောက်များမျှော်လင့်နိုင်စရာရှိမလဲဆရာဦးမောင်ဆို။
ကျွန်တော်တို့ဒီငယ်လူငန်းစင်းနဲ့ပတ်သက်လို့ဆိုတော့ဒီကျော်ရေးဆိုရင်ဒီရှင်းနေတာဆိုတော့ဇူလိုင်လထဲမှာလုပ်ဖို့စူးစမ်းနေတယ်ပြောပါတယ်ဆိုလိုတာကတော့ဒီဇူလိုင်လထဲမှာလုပ်ဖို့ဆိုတော့ဟိုလုပ်ဖို့စူးစမ်းနေပတ်သက်ပြီးသူရဲ့ရှင်းတဲ့ကြမှာကျွန်တော်တွေ့ရတာကတော့ကျွန်တော်တို့ဒီ2020မှာအစိုးရပြောင်းလဲလဲရှိနေတယ်တောင်းတော့ခေါင်းဆောင်မှလည်းပြောင်းလဲလဲရှိတဲ့အချိန်မှာလက်ရှိအစိုးရနဲ့ကျွန်တော်တို့ EU ရေ UNC ထွက်လာ EU ဥပဒေတမှာသဘောတူညီချက်တစ်ချက်ဆိုလိုတာဒီသဘောတူညီချက်ဒီတော့ဆိုတာလက်ထက်မှာဆက်လက်တည်ဆောင်သွားနိုင်တဲ့သဘောတူညီချက်ဒီလိုပဲတိကျထားပါတယ်ဆိုတော့တကယ်တမ်းမြင့်မြန်မာမှဟိုတိုင်းသားလေးနဲ့ဟိုအပေးယူလုပ်တဲ့ဒီဖယ်ရီနဲ့ပတ်သက်တာကိုယ်အောင်ချွေးနဲ့ပတ်သက်တာကိုယ်အောင်ပြောင်းမယ့်နဲ့ပတ်သက်တာဒီတော့ပါဖို့မရပါဘူးဒါပေမဲ့ဂျာလည်းခက်ခဲလိမ့်မယ်ရှင်ခက်ခဲလိမ့်မယ်ရှင်ဒီပါကအခုလောလောဆယ်မှာကွာဒီဂျွန်လာလေးရောက်နေပြီမဲ့တိုင်းရားတွေဘက်ကဟောတူလဲဆိုတော့အတန်လည်းမသက်သေးပါဘူး။တစ်ဖက်ကပြောမယ်ဆိုရင်တော့ဒီအစိုးရဘက်ကတော့ဒီကာလမှာဒီစိုးရည်ညီလာခံလုပ်ပြီးတော့ဒီ NLD စိုးရလက်ထက်မှာဒီလိုဒေါ်လူကြီးတွေရခဲ့တယ်ဆိုတာလူလူချပြတဲ့အချက်ပါတယ်။အော်ဘာလို့ဘာဖြစ်လို့လဲဆိုရေကောက်ပွဲတွေနှီးပြီ။ဒါမျိုးကိုကျွန်တော်တို့ဒီခံမျိုးစိုးရလက်ထက်မှာလည်းကြုံပါတယ်ကျွန်တော်တို့ဒီအော်တိုဘာ15ရက်မှာဒီ NC လက်မှတ်ထိုးပြီးတော့ညီငယ်ကြီးရလက်တွေရတယ်ဆိုတာကိုပြနေတာဆိုတော့ကျွန်တော်တို့အားအားစိုးရနေနေသူတို့ကာလမှာလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ယူတော့ဝယ်ကြီးရဲ့မှာချပြတော့ရှိပါတယ်ဒါပေမဲ့လုံးလုံးစင်မှာဒီသရုတ်တကြီးညီလာခံကျင်းပဖို့အတွက်တကယ်တော့အကန့်အသတ်အများကြီးရှိတယ်အော်ဆိုဆိုလို့ရတဲ့ဒီနိုင်ငံတင်ပတ်ဝတိုင်းလာရေးတင်ပြထားတဲ့ဒီမျိုးသားဆက်နိုင်ငံကြီးဆွေးနွေးပွဲပေါ့ ACSS တို့ AMB တို့လုပ်မယ်ဟန်တို့ကဒီလိုအချိန်မှာလုပ်မယ်တော့လုပ်နိုင်မှာပေါ့နောက်ပြီးတော့တကယ်တမ်းအစိုးရပြောင်းလဲတမတော်ပြောင်းလဲကြောင်းဒီဟာကိုစက်ကြေးလုပ်မယ်ဆိုရင်လည်းပဲဒီကာလလည်းပိုတင်တော့တာကျွန်တော်မြင်တော့2021 January February March လာမှာဒီပြည်လုံးနိုင်ငံလုပ်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်အခုလို့ဆိုရေကောက်ပွဲဒီနော်မာသုံးဒီစမလောက်ခဲ့ရင်တော့မှလက်ရှိအစိုးရတက်တန်းဒီမတ်စတာကိုဒီတော့မှဖြစ်တဲ့အတွက်ကြောင့်အဲ့ကာလမှာလို့ရင်တော့မှပိုးတော့ကောင်းမယ်ထင်ပါတယ်။ဘာဖြစ်လို့လဲဆိုအဲ့ကာလဆိုအစိုးရပြောင်းလဲနေပတ်သက်လို့ပဲဖြစ်ဖြစ်တမန်တော်ခေါင်းဆောင်ပြောင်းလဲနေဖြစ်ဖြစ်ပိုးမြင်လာတဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေယူမယ်ဆိုတာနှစ်ဖက်ကပိုးပြီးတော့စဉ်းစားပြီးတော့ချင့်ညီနိုင်တယ
်။ဟုတ်ကဲ့ကိုရမျိုးသိအမြင်ရောဆွေးနွေးပြပါဦးခင်ဗျာ
။ဒီကျွန်တော်မြင်တာတော့နော်နှစ်ဖက်ချမ်းမှာနော်ဟိုကွန်မစ်မန့်ပေါ့ဗျာเนาะကျွန်တော်တို့ဟိုစိတ်ပိုင်းချမှုနဲ့စိတ်ဆန္ဒပြင်းပြမှုတစ်ဖက်စလုံးမှာ နော်မြင့်မြင့်မားမားရှိဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါအဲ့ဒါဆိုလို့ရှိရင်တော့ပိတ်ဆို့မှုဟာမနှက်ပြန်လည်းဖြစ်နိုင်ပါတယ်နော်။ဒီအပိုင်းတွင်းနဲ့ဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ်။ဒါပေမဲ့အစိုးရတက်မလို့နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းနေကြမှာတန်တရားလေးနောက်ပြီးတော့ဟိုအပြန်အလှန်အဖြစ်တင်မှုတွေဆွဆွဲမှုတွေဒီလိုအခြေအနေတွေလွှမ်းခြုံနေမယ်ဆိုရင်တော့နှစ်ဖက်အကြားမှာနော်ဟိုအပြစ်ခက်ရက်ဖို့အတွက်တွေးဆုံဆွေးနွေးဖို့တောင်မှခက်ခဲပါလိမ့်မယ်။အဲဒီလိုအပြစ်ခက်ရက်ဆဲဖို့တောင်တွေးဆုံဆွေးနွေးဖို့မဖြစ်နိုင်သေးဘူးဆိုရင်နိုင်ငံရေးအရဟိုအပြစ်ရှာဖို့အတွက်တွေးဆုံဆွေးနွေးတာမျိုးကပို့ပြီးတော့အလံဝေးသွားနိုင်တယ်။အဲဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့နော်အထူးသဖြင့်အစိုးရနဲ့တက်မတော်အနေနဲ့နော်ဟိုဘလို့အခြေအနေမှာပဲဖြစ်ဖြစ်ဘလို့အခက်အခဲတွေပဲရှိရှိတိုင်းနယ်လက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ပို့ပို့လေးလေးမျက်နှာစုံကြည့်တွေ့ဆုံဆွေးနွေးနိုင်ဖို့ကိုနော်ဟိုဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါလေ။ဒါတစ်ဖက်ကခုနပြောတဲ့ဟိုစစ်ရေးရအဖြစ်တင်မှုတွေနော်စစ်ရေးရအတုံးတက်မှုတွေနောက်ပြီးတော့စစ်ရေးရဟိုအပြန်အလှန်ယုံကြည်မှုကျဆင်းနေတာတွေကိုအများဆုံးကုစားနိုင်ဖို့ဆိုရင်ကျွန်တော်အမြင်အားဖြင့်တော့အနှစ်ဖက်အကြားမှာပို့ပို့လေးလေးတွေ့ဆုံဆွေးနွေးတိုင်းဘူကအရေးကြီးတယ်လို့မြင်ပါလေ။အဲဒီလိုတွဲဆုံဆွေးနွေးမှုတွေကအစပိုင်းမှာခက်ခဲနိုင်တယ်။အပြင်းပန်းနိုင်တယ်၊ကြမ်းတမ်းနိုင်တယ်။သို့တော်လည်းပဲတွဲဆုံဆွေးနွေးမှုတွေပို့ပြီးတော့ကျေပြန့်လာတာနဲ့အမျှပို့ပြီးဟိုဇက်တိုက်ဖြစ်ပေါ်လာတာနဲ့အမျှနှစ်ဖက်အကြားမှာယုံကြည်မှုနဲ့နားလည်မှုပါလေ။မြင့်တက်လာလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။လက်ရှိဒီ COVID ကာလမှာဆိုရင်ဟုတ်လားကျွန်တော်တို့ဒီနည်းပညာကိုသုံးပြီးတော့ online ကနေတစ်ဆင့်အတွေ့အကြုံဆွေးနွေးမှုတွေကိုအချက်ချင်းပြန့်နှံ့လုပ်နိုင်မယ်နော်ဒီအစိုးရနဲ့တက်မတော်ဘက်ကလည်းတကယ်ဟိုအဆုံးဖြတ်ပေးနိုင်မယ်ပုံကိုယ်တွေကိုယ်တိုင်ကဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်နိုင်မယ်နောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကလည်းတကယ်အဆုံးဖြတ်ပေးနိုင်မယ်ပုံကိုယ်တွေဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာနိုင်မယ်ဆိုရင်အကျွန်တော်တို့နိုင်ငံရဲ့ငင်းကြီးလုပ်ငန်းစဉ်မှာနော်ဟိုတိတာမြေတာတဲ့တိုးတက်မှုတွေဆုပ်ဆုပ်ကန်ကန်တွေ့လာရနိုင်မယ်လို့အဲ့လိုသုံးသပ်တယ်
ဟုတ်ကဲ့ပါဒီနေ့ကရွေးကောက်ပွဲနှစ်လည်းဖြစ်နေပါတယ်ရွေးကောက်ပွဲကနေတစုံတရာအပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်ဆိုတော့ဒီလိုတက်တွင်းအပြောင်းလဲတွေလိုမျိုးရွေးကောက်ပွဲလုံးအပြောင်းလဲတွေကတော့ငင်းချိုင်းလုံငန်းစင်မှာတစုံတရာရိုက်ခတ်လာတာမျိုးတွေရောရှိလာနိုင်သလားဆရာဦးမောင်ဆို
ရွေးကောက်ပွဲအလွန်နဲ့ပတ်သက်လာလို့ရှိနောက်တက်လာမယ်ဆိုတော့ဒီ energy ဆိုတာဖြစ်ကောင်းဖြစ်မယ်သို့မဟုတ်လည်းအခြားတစ်ခုဖြစ်ကောင်းဖြစ်မယ်ပေါ့နော်တကယ်လို့ energy ဆိုတာဖြစ်မယ်ဆိုရင်လည်းပဲလူပြောင်းလဲတော့ရှိမှာဖြစ်တယ်သူပြောင်းလဲရှိနေတော့ရှိရင်လည်းပဲဆိုတော့ကံတုံပြောင်းလဲမယ်။သို့မဟုတ်ကျွန်တော်တို့2015မှာကျုံလို့ပြည်ခိုင်ကျိုးက NLD ဆိုတာပြောင်းလို့ NLD ဆိုတာနေပြီးတော့တခြားပုံစံတစ်မျိုးပြောင်းခဲ့ရင်လည်းပဲ policy ပြောင်းလဲတော့ရှိပါမယ်။အဲ့တော့ကျွန်တော်တို့ကငင်းလူငန်းစင်နဲ့ပတ်သက်လာရင်တင်းရတာတစ်ခုကတော့ငင်းလူငန်းစင်ကိုဆက်မလုပ်ဘူးလို့တော့နောက်လာမဲ့ဘလို့ပုံစံမျိုးနဲ့အစိုးရပြည်ပြောင်းရတော့မဟုတ်ပါဘူး။ငင်းလူငန်းဆက်လုံမယ်လို့တော့ပြောကြမှာသို့သောဆက်လုံမဲ့ပုံစံတွေကတော့အခုပုံစံနဲ့သူကောင်းမှတူပါလိမ့်မယ်အဲ့ဒါကိုတော့အလုံးပြည့်စုံဖို့တော့မယ်လို့ခင်ဗျာ
ဟုတ်ကဲ့အနည်းဆုံးတော့ချင်းကပ်ပုံအပြောင်းလဲတွေမြင်ရနိုင်တာပေါ့လေဆိုတော့ဒေါက်တာရဲ့မျိုးသိမ်းမြင်ရောခင်ဗျာရွေးကောက်ပွဲလို့ငင်းငင်းအလားလားတွေရောဘယ်လိုများခံမှန်းမိသလဲ
အဲကျွန်တော်မြင်တော့ရွေးကောက်ပွဲရဲ့ရလတ်ပုံလေရွေးကောက်ပွဲရဲ့ရလတ်ပုံမှာမူတည်ပြီးတော့အတိုင်းအတာတစ်ခုထိတော့အပြောင်းလဲဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်ဒါတို့လည်းပဲစိုက်ပြီးတော့ကြီးမားတဲ့အကြောင်းလေးဖြစ်လာမလားဆိုတာတော့မပြောဖို့ခက်တယ်။အဲတော့လက်ရှိအချိန်မှာဟုတ်လားလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပဲနော်အစိုးရဖွဲ့နိုင်မဲ့အလားအလာရတော့များနေတယ်။အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ဟုတ်လားနောက်ပြီးတော့အဲ့ဒီပါတီရဲ့ခေါင်းဆောင်တွေအနေနဲ့နော်လုံခဲ့တဲ့9နှစ်မိဘကာလမှာခေါ်ဆောင်ခဲ့တဲ့ငင်းငင်းကြီးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ပြန်ပြီးတုံ့တက်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုတုံ့တက်ပြီးတော့အခုဂျားကာလမှာနော်စနေနေ့ကျနော်စမ်းစစ်တုံ့တက်မှုတွေလေ့လာမှုတွေနဲ့ပြင်ဆင်မှုတွေနော်စီမံချက်ချမှုတွေလုပ်ထားဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုလုပ်ထားမယ်ဆိုရင်နော်အဲ့ဒီလိုလည်းလုပ်ထားမယ်တစ်ဖက်ကလည်း2020ရွေးကောက်ပွဲမှာနော်လက်ရှိအနိုင်ရပါတီကလည်းပြန်ပြီးအနိုင်ရမယ်အစိုးရဖွဲ့နိုင်မယ်ဆိုရင်အစိုးရဖွဲ့ပြီးပြီးချင်းမှာနော်ဒီငင်းငင်းလုပ်ငန်းစဉ်ကိုအရှိန်ဟုန်နဲ့ဖော်ဆောင်နိုင်ဖို့အလားအလာရှိနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုအလားအလာမျိုးဖြစ်လာဖို့အတွက်ကို လက်ရှိအခြေအနေမှာနော်စနစ်တကျကြည်ကြည်ပြန့်ပြန့်နဲ့ပြင်ဆင်ဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ချက်ကတော့ဒါမဲ့ရွေးကောက်ပွဲမှာနော်2015ရွေးကောက်ပွဲတည်းနော်ကျိုင်းသားပါတီတွေအနေနဲ့ပြည်내ဒီမှာပို့ပြီးတော့အနိုင်ရလာတယ်။အဲ့ဒီအတွက်ကြောင့်မလို့2020အလွန်နော်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ကျိုင်းသားပါတီတွေရဲ့အတန်နော်ကျိုင်းသားပါတီတွေရဲ့စံတနော်ကျိုင်းသားပါတီတွေရဲ့သဘောထားဟာပို့ပြီးတော့ခြေတိုင်းရောက်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။ကျိုင်းသားပါအဲ့ဒီနေအနေနဲ့လေအဲ့ဒီလိုနော်ပို့ပြီးတော့ကြီးမားတဲ့အနိုင်ရမှုမျိုးကိုရအောင်ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ပြင်ဆင်ဆောင်ရွက်နေတယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုနေရာပို့ရလာမယ်ဆိုရင်နော်ဟိုတိုင်းသားပါတီတွေရဲ့အခန်းကဏ္ဍပို့ပြီးကြီးမားလာမယ်ဆိုရင်အနေဒီကြိမ်းကြီးလုပ်ငန်းစဉ်ပေါ်မှာကောင်းမွန်တဲ့တက်ရောက်မှုပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့တက်ရောက်မှုမျိုးတွေရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ
်ပါ။ဟုတ်ကဲ့နောက်ဆုံးအနေနဲ့သုံးသပ်စီရင်တာကတော့ငင်းငယ်လမ်းစာပေါ်လာဖို့ဆိုရင်အနေဆုံးအဆင့်ဘာတွေလုပ်ဖို့များလိုမလဲလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နေတာဖြစ်လဲဖြစ်နေတဲ့နည်းလမ်းတွေဘာတွေများရှိမလဲဆရာဦးမော်ဆို
။အခြေခံကတော့ငင်းငယ်နဲ့ပတ်သက်လာရင်တွေ့ရင်ကျွန်တော်တို့အခုငင်းငယ်ပြဿနာဆိုတာဒါတိုင်းသားလမ်းနဲ့ကင်နေတဲ့တိုက်နေတဲ့ပြဿနာကိုပြောတာဖြစ်ပါ။အဲ့တော့တိုင်းသားပြဿနာကိုဖြေရှင်းရမယ့်ပြဿနာဖြစ်အော်တိုင်းသားကျွန်တော်တို့ဘဝယူပါတိုင်းသားပြည်နယ်ခုနှစ်ပြည်နယ်ရှိတယ်ခုနှစ်ပြည်နယ်လုံးမှာတိုင်းသားအဖွဲ့အစည်းတွေကလက်နက်ကင်တိုက်နေတာကျွန်တော်တို့ဘဝပြည်ပြတ်ကျက်ပါအဲ့တော့ကျွန်တော်တို့ကတိုင်းသားပြည်သနာကိုဖြည့်ရှင်းမှလာလေဒီကျွန်တော်တို့ဒီခရီးပြည်သနာကိုဖြည့်ရှင်းတယ်အဲ့တော့ကျွန်တော်တို့က50ခွန်မှာပြလုံသားရေးချုပ်ပြီးပြည်အောင်စုလို့ပြောခဲ့တော့လည်းပဲဒီနေ့ဒီပြည်အောင်စုဟုတ်သလားမဟုတ်သလားစတဲ့ပုံတကယ်တမ်း48လူလည်းရပြီဖစပလာဆိုတာလက်ထက်ကနေ1962ခုတည်းကတည်းပဲဖစပလာအုပ်စုအုပ်ချုပ်တဲ့သူကနောက်ပိုင်းမှာဝန်ခံခဲ့တယ်။ဘာဝန်ခံခဲ့လဲဆိုတော့ပြည်အောင်စုလို့ကြွကြော်ပေမဲ့ဘိုးကချုပ်ကန်ထားတဲ့ပြည်တော်စနစ်ပဲဖြစ်ခဲ့ပါတယ်သူတို့ကိုခံခဲ့ပါတယ်။ဒါပေမဲ့သူတို့ပြောင်းလဲမလို့လုပ်ဖို့ကြိုးစားမှမအောင်မြင်ခဲ့ဘူး။62ကမှတမရော်အာနာရယူခဲ့တယ်အာနာသိမ်းခဲ့တယ်။တမရော်အာနာသိမ်းခဲ့အချိန်ကနေ2030ပေါ့ဒီလိုပဲကာလာဒီ90ပေါင်းဝင်ကြံတယ်ဒါကတော့ရှင်းတယ်အာနာရှင်စက်ဆိုတော့ဘဝချုပ်ဝင်ထားတဲ့စက်ဆိုတော့အန်ဒီကလေးအနည်းခွန်ခုနစက်မှာဘဝချုပ်ဝင်ထားတဲ့စက်ကြီးစုခဲ့အဲ့တော့2010 2011ကနေစပြီးတော့ကျွန်တော် 2008 အချိန်ကဥပဒေနဲ့တက်လာတဲ့အစိုးရဒီလေးပဲဒီ2008အချိန်ကဥပဒေမှာဖယ်ရယ်မူရီပါစီဆိုတော့ညာလဲပဲဒီနေ့ဒီပြည်နယ်ရဲ့ကိုယ်ရန်ပြတ်သန်းငွေကိုယ်ရန်အုပ်ချုပ်ခွင့်အဲဒီသူရဲ့တရားစားရတဲ့ပတ်သက်လို့ပြပြသူရဲ့စီဝါရီလုံငန်းရဲ့ပတ်သက်လို့ပြကိုပိုင်းစီမံခွင့်နေတဲ့ပတ်သက်လိုက်ကျွန်တော်ဘာမှမရှိဘူးကျွန်တော်ရှင်းပြလိမ့်မယ်အဲ့တော့တိုင်းရင်းသားပြည်နယ်ရဲ့အခွင့်အရေးကိုကျွန်တော်တို့တက်နိုင်တော့ဖြည့်ရှင်းပေးနိုင်မှအများဆုံးဖြည့်ရှင်းပေးနိုင်မှသာဒီတိုင်းရင်းသားလက်နက်ကိုင်ပြသနာအငြင်းကြီးတော့ဖြည့်ရှင်းနိုင်တယ်
ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းနဲ့ညီကုန်းချုပ်သုံးသပ်ပြီးစေချင်ပါတယ်ခင်ဗျာညီငယ်လမ်းစာပေါ်လာဖို့လုံတင်တာလက်တွေ့လုံမယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာမျိုးဘာတွေများရှိမလဲခင်ဗျာ
အဲ့တော့ပထမဆုံးကတော့ဒီလက်ရှိဖြစ်နေတဲ့စိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးလျှော့ချပြီးတော့နော်တနင်္ဂနွေလုံးတိုင်းတာနဲ့စစ်ပွဲတွေရပ်ဆိုင်ဖို့လုံတင်တယ်လို့ကျွန်တော်အနေနဲ့မြင်အဲ့ဒီလိုလုံဖို့အတွက်ကိုဟုတ်လားဟိုအစိုးရလွတ်တော်ကမ္ဘာလို့ကြီးတက်တက်မဟုတ်ဖဲနေတယ်နော်အဲတိုင်းသားနိုင်ငံရေးပါတီတိုင်းသားနိုင်ငံရေးခေါင်းဆောင်တွေနော်တိုင်းသားခဲမှာဩဇာအကြီးသားရဲ့ပုံပုံတွေနဲ့နော်ချိလိလျောက်ကြည်ကြည်ပြန်ပြန်ဖူးပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်ဥပမာဟလာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ဒီစည်ရေးပြိပခါတွေနဲ့ပတ်သက်ပြီးအဖြေရှာဖို့စူးစမ်းတဲ့နေရာမှာနော်ကျွန်တော်အမြင်အားဖြင့်တော့ရခိုင်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့နော်ကျွတ်တော်ကိုစလီတွေရဲ့အခန်းကဏ္ဍဒါကူရှေ့တန်းတည်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အမိဖတ်ဖွဲ့ဖြစ်တဲ့နော်ဩဇာကြီးမားတဲ့ပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အောက်ခြေမှာအလုံးလုံးနေတဲ့ရခိုင်ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။နော်အဲဒီလိုရှေ့တန်းတင်ပြီးတော့နော်ဖြစ်တွေ့ဒီနိုင်ဆွေးနွေးဆောင်ရွက်မှုကိုပထမအဆင့်ဆောင်ရွက်တဲ့နယ်လို့မြင်နေအဲ့ဒီလိုဆောင်ရွက်ပြီးတော့မှနောက်တစ်ဆင့်မှာနော် အစိုးရစက်မတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာနှိမ့်နှိုင်းဆွေးနွေးမှုတွေကိုအစိုးရတည်းဆောင်ရွက်ပြီးတော့ဒီတိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးเนาะအစိုးရရက်ဆိုင်နိုင်အောင်မီးလန်းရှာဖော်ဆောင်နိုင်မှုအရေးကြီးတယ်ဒီကတော့တုံ့တက်ပါ
ဟုတ်ကဲ့ပါအချင်းပြပြဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဦးမမောင်ဆိုးဒေါက်တာရင်မျိုးသိန်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသက်ပြစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့ဆင်းနေည9နိုင်ကနေ10နိုင်အထိနဲ့တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ရေဒီယိုစီစဉ်ဒီမှာနားဆင်နိုင်လို့ VOA မြန်မာပိုင်းအင်တာနက်ဆောင်မြင်တာဖြစ်တဲ့ bamis.voanews.com နဲ့ Facebook ဆောင်မြင်တာတွေမှာလည်းပြန်လည်နားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ဘာမှကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေမှာလူပေါင်း 9.66 သန်းကျော်ပိုကူးခံထားရပြီးဖြစ်တယ်လို့သေဆုံးသူစုစုပေါင်း 4,200 ကျော်ဝန်းကျင်ရှိသွားပါပြီပြည်ခဲ့တဲ့ရက်ပိုင်းတွင်ပိုးကူးစက်မှုအခြေအနေဆိုတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့24နာရီအတွင်းမှာရောဂါကူးစက်သူ 11,458 ဦးရှိပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်မှုအတိပြုထားတာတွေမှာ 3,000 ကျော်သွားပြီဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်သေဆုံးမှုကအခုချိန်ထိ 8,900 နာကတ်လာပါပြီ။အိန္ဒိယမှာဈေးဆိုင်တွေ shopping center တွေဆက်ရုံအလုပ်ရုံတွေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပြန်ဖွင့်လှစ်တဲ့အချိန်မှာပဲအခုလိုမျိုးပိုးကူးစက်မှုတွေမြင့်တက်လာတာပါတောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ49ယောက်ရှိခဲ့ပြီးတော့အဲ့ဒီထက်က44ယောက်ကလူရည်ထူထပ်တဲ့ဆိုးမျိုးတော်တဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ဆိုးမျိုးတော်ဒေသခံတွေအနေနဲ့အခုသတင်းပတ်ကုံမှာဘယ်မှမသွားပဲအိမ်မှာနေနေဖို့နဲ့လူတွေပြင်ထွက်တာများလာတာကနေဗိုင်းရပ်စ်ပိုးကူးစက်တာတွေတဖန်ပြန်ပြီးတော့ကြဲကြဲပြင်းပြင်းဖြစ်လာမှာကိုစိုးရိမ်နေလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကပြောပါတယ်။ဩစတြေးလျနိုင်ငံတဝန်းမှာလူမျိုးရေးခွဲခြားမှုစန့်ကျင်ကန့်ကွက်ပြီးတော့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုပြီးတော့ဒီကနေ့ကျင်းပတဲ့ဆန္ဒပြပွဲတွေကိုလူတွေထောင်ထဲချီပြီးတော့ပါဝင်ခဲ့ကြပါတယ်။ပြည်내ခေါင်းဆောင်တွေကဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယလှိုင်းဖြစ်လာမှာကိုစိုးရိမ်ရတဲ့အတွက်ဆန္ဒပြပွဲတွေမလုပ်ဖို့သတိပေးတဲ့ကြားကပဲဆန္ဒပြသူတွေကနှာခေါင်းဆီးမျက်နှာဖုံးတွေတက်တယောက်နဲ့တယောက်ခက်ခွက်ခွာအနေထားနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့စနေနေ့မှာပဲ West Point စစ်တပ်ကသူပွဲနှင်းသဘင်ခန်းနာမှာမိန့်ခွန်းပြောကြားဖို့ရှိပါသေး။ပွဲနှင်းသဘင်ကျင်းပနေကြဘောလုံးအားကစားရုံထဲမှာမကျင်းပဘဲနဲ့စစ်တပ်ကသူရဲ့စီရေးပြခွင့်ပြုမှာကျင်းပမှာဖြစ်ပါသေး။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်လုပ်တဲ့အနေနဲ့စစ်တပ်ကသူပွဲရတင်တန်းစဉ်1,100ကိုတယောက်နဲ့တယောက်6ပေခွာမှာနေရာချထားပေးမှာဖြစ်ပြီးတော့သူတို့ရဲ့မိသားစုတွေတော့ဒီခန်းနာကိုတက်ရောက်ခွင့်မရပါဘူး။အမေရိကန်ပြည်အောင်စုမှာမေလ25ရက်နေ့ဖမ်းဆီးမှုတစ်ခုတွင်ရဲကအင်အားအလွန်ကျဉ်းသုံးလို့လူမဲမျိုးသားတို့သေဆုံးသွားရာကနေဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းဖြစ်ခဲ့ပြီးတော့နောက်အခုနောက်ဆက်တွဲရိုက်ခတ်မှုဖြစ်နေအမေရိကန်မှာပြည်တွင်းစစ်အတွင်ကျွန်းစနစ်လိုလာတဲ့ပြည်နယ်7ခုပေါင်း Confederate တင်ဂီတာရုပ်တုတွေတချို့ပြည်နယ်တွေမှာဖယ်ရှားဖြစ်ခဲ့ရပါတယ်။ VOA American နဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဟိုင်းဒိုမီတာ31 kHz 9383ညဟိုင်းဒိုမီတာ32 kHz 9303ညဟိုင်းဒိုမီတာ51 kHz 9885နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ VOE ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.